ဒီနေ့တရားဓမ္မတွေတော်တော်ဆုံးကြတော့သိပြောကျင်တာလေးတခုဟိုပြောမယ်လို့ဒီเจ้าญาကိုပြောကျင်နေတာတော့တော်တော်ကြာပါပြီမပြောပြည့်ဘူးအเจ้าญาကလည်းပဲလူတိုင်းပြောနေဆိုနေကြတဲ့အเจ้าญาဖြစ်ပါတယ်အထူးဆန်းတော့မဟုတ်ပါဘူးလူတိုင်းပြောနေဆိုနေကြတဲ့ကိစ္စပါဒါပေမဲ့ပြောတာပြောတယ်တကယ်လေးနဲ့စဉ်းစားကြည့်တဲ့အခါမှာသိသိဖို့မလွယ်ဘူးလို့ထင်ပါတယ်နော်ကိုကိုတိုင်းလည်းပဲဒီအကြောင်းအရာကိုသိကျင်လို့နှစ်ပေါင်းတော်တော်ကြာကြာလေ့လာတယ်စဉ်းစားတယ်ရှင်းသုံးကြည့်တယ်ဒါပေမဲ့အခုချိန်ထိအကုန်လုံးပြည့်ပြည့်စုံစုံသိပြီလို့ကိုကိုကမပြောနိုင်သေးပါဘူးနော်တကယ်စဉ်းစဉ်းဆက်ဆက်ပြောရမယ်ဆိုရင်နော်လူဘဝမှာငါဘယ်အကြောင်းအရာကိုတော့တကယ်အပိုင်သိပါတယ်လို့ပြောလို့ရတဲ့အကြောင်းအရာဘယ်နှခုလောက်များရှိသလဲစဉ်းစားကြည့်ပါနော်တခြားမပြောပါနဲ့ငါစိတ်ကငါအပိုင်သိတယ်လို့ပြောလို့ရမလားမသိမရနိုင်ဘူးနော်အဲ့တော့ဒီသိတယ်ဆိုတဲ့ကိစ္စကအင်မတန်နဲ့နဲတာပါနော်သဘာဝတရားမှန်တယ်များဘယ်ဟာကမှကုံစင်အောင်သိဖို့ဆိုတာမလွယ်ပါဘူးဘယ်ဟာကမှမလွယ်ဘူးအယိုးဆုံးအရှင်းဆုံးကိစ္စတွေတောင်မှအပေါ်ရန်လေးနည်းနည်းပါးပါအကျန်းလောက်ပြီတာပါနော်အပြည့်အစုံမသိနိုင်ပါဘူးဒါကြောင့်တခုခုကိုပြောမယ်လို့ဒီဘုန်းဘုရားစဉ်းစားတဲ့ခါမှာအဲ့ဒီအကြောင်းအရာကိုငါဘယ်လောက်သိတယ်လဲလို့ကိုကိုကအမြဲတမ်းပြန်မေးလို့ရှိပါတယ်နော်ကိုကိုတိုင်းမသိတာကြီးတခုကိုသူများကိုပြောနေရမယ်ဆိုရင်အားမပါတော့ဘူးနော်အဲ့ဒီစကားရဲ့အနောက်မှာအသက်မပါနိုင်တော့ဘူးနော်အဲ့တော့စကားလုံးဆိုတာသူကအကြောင်းအရာတစ်ခုကိုကိုစားပြုတာပဲတဘာဝတစ်ခုကိုကိုစားပြုနော်အဲ့တော့အဲ့ဒီတဘာဝကိုမသိဘဲနဲ့စကားလုံးကိုသိုံနဲ့ပြောလိုက်လို့ရှိရင်အနောက်ကတဘာဝကိုသိတဲ့ဉာဏ်မပါတဲ့တောင်အဲ့ဒီစကားလုံးမှာရှင်းလင်းမှုပြတ်သားမှုမပါနိုင်ဘူးနော်အဲ့ဒီစကားလုံးမှာအသက်မပါဘူးနော်ဟိုဥပမာခါရိုးရိုးတစ်ခုပြောရမယ်ဆိုရင်တချို့စာရေးဆရာကြီးစာရေးတဲ့ခါမှာသူတို့အဲ့ဒီအကြောင်းအရာကိုပမ်းပမ်းနေနေမသိသေးဘဲနဲ့ရေးမယ်ဆိုရင်ရှင်းလင်းမှုပြတ်သားမှုမရှိဘူးအသက်မပါဘူးစာမှာအသက်မပါဘူးနော်ကိုကိုတိုင်ကရှင်းရှင်းလင်းလင်းပြတ်ပြတ်သားသားသိတယ်ဆိုရင်တော့နည်းနည်းလေးပို့ပြီးတော့အသက်ဝင်လာတယ်နော်အဲ့ဒီလိုပဲဒီဘုန်းဘုရားလည်းပြောကျင်နေတဲ့ကိစ္စတွေအများကြီးရှိတဲ့ထက်ကိုသိတဲ့လောက်ကိုပဲပြောကျင်နော်ဟိုဖတ်ထားတာတွေအကုန်လုံးမပြောကျင်ဘူးမဖြစ်လို့လို့ဆိုတော့ဖတ်ထားတာတွေအကုန်လုံးကကိုယ်အကုန်လုံးသိတာမှမဟုတ်ပဲနော်ဒါကြောင့်သိတဲ့လောက်ကိုပဲအထူးဥစားပေးပြီးတော့ပြောတာပါနော်ဟောအခုတရားဒဂမတွေစုံတုံးမှာအင်မတန်ပြောကျင်နေတဲ့အကြောင်းအရာကအင်မတန်ရိုးတဲ့အကြောင်းအရာအင်မတန်အခြေခံကြတဲ့အကြောင်းအရာဖြစ်နေတယ်ဘာလဲဆိုတော့တချို့တော့ရေးမိနေလောက်ပါနော်မေတ္တာနဲ့ပတ်သက်ပြီးတော့ပြောကျင်တာပါနော်အဲ့တော့မေတ္တာဆိုတာလူတိုင်းပြောနေကြတာလူတိုင်းကြားနေကြတာတခြင်းနေစာပေတွေမှာလည်းပဲအများကြီးရေးကြဆိုကြတာနော်ဒါပေမဲ့တေချာတက်တက်မေးလိုက်မယ်မေတ္တာဆိုတာဘာလဲလို့မေတ္တာဆိုတာကိုတကယ်သိပြီလားလို့ဆိုရင်ဘယ်လိုများပြန်ဖြေမလဲလို့သိတယ်လို့တော့ရှိပါတယ်လို့တော့ပြန်ဖြေရတော့မှာပဲနော်သိတယ်လို့တော့ရှိပါတယ်အဲ့တော့ဒီမေတ္တာအကြောင်းကိုပြောဖို့နှစ်ပေါင်းတော်တော်ကြာကြာစဉ်းစားပါတယ်နော်ကိုကိုနိုင်ငယ်ငယ်လေးကလည်းပဲဒီကိစ္စကိုတော်တော်စဉ်းစားတယ်ဘယ်ရေလောက်တည်းကစဉ်းစားလဲဆိုတော့ဟို73နှစ်74နှစ်အဲ့လောက်ရေကလေးကစပြီးတော့စဉ်းစားတယ်နော်ဘာဖြစ်လို့လဲဆိုတော့အဲ့ဒီချိန်အဲ့ဒီအတက်ရေဟာနည်းနည်းစဉ်းစားစားပြုတဲ့ရေဖြစ်လာတယ်ဒီထက်ငယ်တုန်းကတိတ်မစဉ်းစားပါဘူးနော်လှုပ်ရှားရှိတာလှုပ်ကစားရချင်းကစားပြီးဒီလိုပဲနေခဲ့တာ။အဲတော့စဉ်းစားတတ်တဲ့အဲ့ဒီ73နှစ်74နှစ်လောက်အရွယ်လေးကစပြီးတော့စဉ်းစားတာပဲ။စဉ်းစားတော့နေကုန်းကြီးအများကြီးနေပြစ်တယ်။အဲ့ဒီနေကုန်းကြီးအများကြီးထဲမှာတခုအပါဝင်ကဘာလဲဆိုတော့ငါမိဘတွေကငါ့ကိုချစ်ရလား။နော်။အဲ့ဒီကစပြီးတော့မေးတာပဲနော်။အဲ့တော့ဒီနေကုန်းကိုကိုယ်တိုင်မေးဘူးတဲ့လူဘယ်နည်းလောက်များရှိလဲမသိဘူး။အခုရော နေမိသလားပဲဒီဘုံဘောကတော့ငငယ်တုန်းကအဲ့ဒီဟာတန်တရားတော်တော်ရှိတယ်တခါကလေးကိုမိပါရီကကိုယ်ချစ်တယ်လို့ထင်တယ်တခါပြီးကြတော့လည်းမချစ်ဘူးလို့ထင်တယ်တခါတလေသူတို့ကိုယ်ကိုပြောပုံဆိုပုံဆက်ဆံပုံသူတို့မကြိုက်တာတွေလုံးမိတဲ့အခါမှာဆုံးမပုံနေတာဆုံးမရမရောက်ဘူးရစ်စရာရောက်တယ်လို့လည်းခံစားကြရဘူးပါလေနော်ဒါကပုံမှန်လေးလေးပြောတာနော်ဒီဖုံဖုံကကိုယ်ခံစားချက်ကူပဲအဓိကထားပြီးတော့ပြောချင်တာဒီဖုံဖုံလိုပဲခံစားမှုတဲ့လူတွေလည်းရှိမယ်လို့ထင်ပါတယ်တချို့လည်းပြောဘူးပါလေအဲ့တော့အဲ့ဒီလိုကိုယ်မိဘရဲ့မေတ္တာကိုတောင်းမှနည်းနည်းတန်တရားဝင်ခဲ့တဲ့စိတ်ကရှိနေတော့နောက်ထပ်သူရကျင်ရတဲ့လူတွေကိုလည်းပဲဒီတန်တရားစိတ်ကြီးနဲ့ပဲအမြဲတမ်းလိုလိုဆက်ဆံမိတယ်နော်အဲ့တော့တဘာဝကဘာလဲဆိုတော့မိဘရဲ့မေတ္တာကိုစံတရားရှိရင်တခြားဘုသူမေတ္တာကိုမှယုံလို့မရတော့ပါဘူးနော်ဒါအင်မတန်အရေးကြီးတဲ့အချက်တစ်ချက်ဖြစ်ပါတယ်နော်အဲ့တော့အခုအသက်ကြီးလာတဲ့အခါမှာပြန်ပြီးတော့စဉ်းစားသုံးသပ်ကြည့်တော့မိဘတွေရဲ့ဘဝနဲ့မိဘတွေရဲ့ခံစားချက်ကိုပို့ပြီးတော့နားလည်လာပါနော်အခုမှနားလည်ခံစားရှိသေးတယ်လို့ပြောရင်လည်းမပါပါဘူးနော်အဲ့တော့သူတို့ဘဝနဲ့သူတို့ခံစားချက်တွေကိုနည်းနည်းနားလည်တာလည်းခါကြတော့သူတို့ကိုသနာရတဲ့စိတ်ဖြစ်ပါတယ်နော်ဖြစ်တဲ့စိတ်လည်းဖြစ်လာပါနော်အဲ့တော့နားလည်မှပဲဖြစ်လို့ရတယ်နားမလည်ဖြစ်လို့မရဘူးနော်အဲ့တော့နားလည်တယ်ဆိုတာကအင်္ဂလိပ်လို understanding လို့ခေါ်တယ်နော်နားမလည်တာကတော့ misunderstanding လို့ခေါ်မှာနော်သူတို့ဘဝမှာအချင်းလွဲကြတာတွေသူတို့ရဲ့အပြုတ်အမူတွေကိုအသေးပဲကောက်လွဲကြတာတွေရှိပါတယ်နော်ပြီးတော့လဲကိုယ်ကိုယ်တိုင်လူကြီးဖြစ်လာတဲ့ခါကျမှသူတို့ကိုပြန်စဉ်းစားကြည့်တော့ဟိုတုန်းက55နှစ်16နှစ်အရွယ်လောက်တုန်းကငါမိဘတွေက35နှစ်36နှစ်လောက်ရှိသေးတယ်နော်ကိုယ်ကိုယ်တိုင်50လောက်ရှိလာတဲ့ခါကျမှပြန်ကြည့်တော့သူတို့လည်းအဲ့ဒီတုန်းကကလေးပဲရှိပါသေးတယ်ဒီလိုပဲပြန်မြင်မိနော်အသက်ကတော့35 36ဒီတက်ပူကျင်လဲပူမှာပေါ့နော်40စသည်ဖြင့်ရှိမှာနော်ဒါပေမဲ့တကယ်ပြန်စဉ်းစားကြည့်တော့သူတို့လည်းဘာမှသိမသိရှာဘူးနော်ဒီလိုပဲအချင်းတွေရနော်အတက်ပြေလာလို့အိမ်တော်ပြုသားသမီးတွေရစာဝန်တွေရတော့အလုပ်တစ်ခုလုပ်ပြီးတော့ဘဝကိုရှုပ်ရှုပ်ထိုးထိုးကြီးနဲ့ပဲယုံကံပြီးတော့သူတို့နေခဲ့ရတယ်ဘာမှတကယ်ရှင်းရှင်းလင်းလင်းတိတိကျကျသူတို့မသိပါဘူးနော်အဲ့တော့သူတို့ဘဝမှာပဲလည်းပဲစိတ်ရှုပ်စရာတွေစိတ်ပင်ပန်းစရာတွေအင်တာများနေတော့တခါတလေသားသမီးတွေနဲ့ပတ်သက်တာကိုအချိန်ပေးပြီးတော့သူတို့မစဉ်းစားနိုင်ဘူးနော်သားသမီးတွေရဲ့စိတ်ထဲမှာဘယ်လိုခံစားရမလဲဆိုတာသူတို့မသိဘူးနော်သူတို့ကတောင်းနေထင်တာကိုပဲဇို့အတင်းကျခိုင်းလိမ့်ရှိတယ်နော်တခါတလေသူတို့ခိုင်းတာတွေဟာကောင်းတာတွေလည်းပါပါတယ်နော်ဒါပေမဲ့အသိဉာဏ်မပြည့်စုံတဲ့လူသားတို့ရဲ့သဘာဝအတိုင်းပဲတချို့သူတို့ခိုင်းတာတွေကိုတော့ဒီဖုံးဖုံးကမကောင်းဘူးလို့ယူဆတယ်နော်ဒါလူတိုင်းကြုံရမယ့်ကိစ္စပါနော်အထူးသဖြင့်ဘာသာရေးနဲ့ပတ်သက်လာတဲ့အခါမှာဒီဖုံးဖုံးကဗုဒ္ဓဘာသာတရားဘက်ကိုစိတ်ဝင်စားမှုကကြာလေများလေဖြစ်လာတော့မိဘရဲ့ဘာသာတရားကိုလက်မခံနိုင်တော့ဘူးနော်အဲ့ဒီလိုအခါမှာမိဘနဲ့အကြီးအကျယ်ပြဿနာဖြစ်ရတော့တယ်နော်ဒီဖုံးဖုံးလိုပဲအဲ့လိုကတနာကြုံခဲ့ရဘူးတဲ့မိတ်ဆွေဘုန်းကြီးတပါးကပြောဘူးသူကဗုဒ္ဓဘာသာဖြစ်လာတဲ့အခါမှာသူ့အဖေကဘယ်လိုပြောလဲဆိုတော့မင်းဘာသာကိုမင်းပြန်မပြင်နိုင်ရင်အိမ်ပြန်မလာနဲ့တော့အဲ့လိုပြောလို့အဲ့ဒီဘုန်းကြီးကအခုချိန်ထိသူ့မိဘရင်ကိုမပြန်တော့ဘူးနော်သူ့အဖေရှိပါသေးတယ်လုံးဝဆက်သွယ်မရှိဘူးဒါလည်းမရဘူးတယ်လီဖုန်းလည်းမဆက်ဘူးသူကလည်းမသွားဘူးသူ့အဖေလည်းမလာဘူးနော်အဲ့လိုဖြစ်သွားတာရှိတယ်နော်အဲ့တော့တခါတည်းမှာမိဘနဲ့သားသမီးသဘောထားအယူဆအတွေ့ကိုကွဲလွဲတယ်ဆိုတာမျိုးဟာဖြစ်တတ်ပါတယ်နော်တယောက်ကိုတယောက်နားလဲပြီးတော့နှိမ့်နိုင်တယ်ဆိုရင်တော့အင်မတန်စိတ်ချမ်းသာစရာကောင်းပါပါတယောက်ကိုတယောက်နားမလဲဘဲနဲ့ကိုလိုလိုမဖြစ်ရကောင်းလားဆိုပြီးတော့အဲ့ဒါလိုရဲရဲဆက်ဆက်လုံးမိမယ်ဆိုရင်တော့နောက်ဆုံးခါရတဲ့လူဟာငါမိဘငါ့ကိုချစ်လားဆိုတဲ့တန်တရားဧကံပဲဝင်တော့မှာဒါကြောင့်ဒီမေတ္တာနဲ့ပတ်သက်ပြီးတော့ ေးအစီအစီပြောခြင်းပါလေ။ဟိုဒီလိုဒကာဒကမပြိတ္တအများကြီးစုမိဖို့ဆိုတာလည်းပဲအင်မတန်ကြုံကြိုက်ခဲပါလေ။နော်။ဘုမောကလည်းစဉ်းစားလို့ရသလောက်ပြောတတ်တယ်လို့အေးအေးစီစီပြောခြင်းပါလေ။ဒကာဒကမတွေကလည်းပဲအေးအေးစီစီနော်စိတ်ကိုအေးအေးချမ်းသာထားပြီးတော့နားစေခြင်းပါလေ။ဘုံဘုံစဉ်းစားလို့ရသလောက်ပြောတာဟာအလုံးအပြည့်စုံလို့သဘောမထားသေးခင်ပါဘူးနော်သေတော်တော့ကပြောတယ်လို့ပဲဘယ်အကြောင်းအရာတစ်ခုကိုမှနော်ဘယ်သူမှပြည့်ပြည့်စုံစုံမကြည့်ကြပါဘူးနော်ဘုရားမှတပါးဘူးမှမကြည့်ဘူးနော်ဒါကြောင့်လူတိုင်းပြည့်ကြုံခံစားနေရတဲ့မေတ္တာဆိုတဲ့အကြောင်းအရာကိုပြောဖို့အရေးကိုတောင်းမှအင်မတန်တွန့်ဆုတ်ရပါဘူးနော်ကြောက်ကမေးလိုက်မယ်အရှင်ဘုရားဘယ်လောက်သိလို့တော့လို့မေးလိုက်တော်တော်လန့်တော့နော်ပြီးတယ်လို့မပြောရဲပါဘူးနော်သို့တော့နည်းနည်းတော့ရေးမိပြီလို့တော့ပြောလို့ရတယ်နော်သုံးဆောင်တိုင်းပြောတဲ့ကံမှာဒီဘုံဘုံကကို့ရိုက်ဝါဒနာအတိုင်းပဲရောတတ်တယ်လို့ပြောတာနော်သူပြောတတ်တယ်လို့ပြောတဲ့ချက်မှာအင်္ဂလိပ်လိုအများအားပါလိမ့်ရှိပါတယ်နော်အဲ့တော့အင်္ဂလိပ်လိုကြွန့်ကျင်တဲ့ဒကာကြီးဒကာမကြီးများတော့တစ်မျိုးပို့ပြီးတော့စိတ်ဝင်စားစရာဖြစ်လိမ့်မယ်လို့ညွှန်လဲနေအကယ်၍အင်္ဂလိပ်လိုမကြွန့်ကျင်ဘူးဆိုရင်လည်းပဲမြန်မာလိုအတိတ်တွေပြန်ပြောတဲ့အခါမှာအတိတ်တွေအပြည့်စုံပါမှာပါလို့နော် Love is too large မေတ္တာဆိုတာဟာအင်မတန်ကြီးမားပါလေ too large ဆိုလို့ပြောလိုက်လို့ရှေ့က too ပါတဲ့အတွက်ကြောင့်ဘယ်လောက်ကြီးတယ်လို့ပြောလို့မရတော့ဘူးနော်အလုံးအလုံးကြီးမားပါလေမေတ္တာTo deep. Alome, nenevai. Ever to be truly understood. Nege abyeso nale buya. Malwe nao. Or measured. Taindalu lewe. Manema taindalu miyabhavi. Or limited within the framework of words. Zalong diye baundye malewe. Tugu ketalu miyanaimabhu.အဲ့တော့မေတ္တာတွေမကပါဘူးပရမထတရားမှန်သမျှအားလုံးဟာတရားလုံးရဲ့ဘောင်အပြင်ဘက်ကိုရောက်နေတာနော်ပြောဖြစ်ရင်လောက်တာပြောနေကြတာတကယ်တော့တရားလုံးနဲ့ပေါ်ပြဖို့ရာလုံးဝမတတ်နိုင်ဘူးနော်ဟိုအလွယ်ဆုံးဥပမာတစ်ခုပြောရမယ်ဆိုရင်တခါမှမစားဘူးတဲ့အစားအစာတစ်ခုကိုလူတစ်ယောက်ကဒီအစားအစာရဲ့အနံ့အရသာဘယ်လိုရှိပါလဲလို့ပြောပြမယ်ဆိုရင်ကြားရတဲ့လူဟာအဲ့ဒီအစားအစာရဲ့အနံ့အရသာကိုသိသွားမှာ။ဒီနေ့နဲ့မှမသိနိုင်ဘူးနော်။စားဘူးတဲ့အစားအစာကိုတောင်မှအဲ့ဒီအစားအစာရဲ့အနံ့အရသာကိုပြောစမ်းပါစေ။ကြိုးစားကြည့်စမ်းပါ။ဘယ်လောက်ဖြစ်တယ်လဲဆိုတာသိရအောင်။နော်။ဥပမာအခုဒီရာဒီမှာပေါ်တတ်တဲ့တရေတီးဆိုပါတော့အခုဒီလောမှာဒကာဒကမတွေလာကတ်တယ်တော်တော်ပဲကောင်းပါလေ။မြတ်ကြောက်ဆိုတဲ့တရေတီးအဲ့ဒီမြကြောက်ဆိုတဲ့တရားကြီးရဲ့အနံ့ရတာကိုပြောပြကြတယ်ဘယ်လိုများမှုရတယ်လဲဘယ်လိုများချိုတယ်လဲနော်ကြားချိုတယ်လည်းမဟုတ်ဘူးတင်ရချိုတယ်လည်းမဟုတ်ဘူးနော်အဲတခြားအသီးနဲ့တခြားတရားကြီးချိုတယ်လည်းမဟုတ်ဘူးသူ့မွေးပုံကရောဘယ်သူမွေးတာနဲ့တူတယ်လဲဘယ်သူမွေးတာနဲ့မှမတူနော်အဲ့တော့သဘာဝတရားမှန်တယ်များဟာသူကသူထူးကြတဲ့ဂုံတ္တိတွေကရှိနေလူတွေလည်းဒီလိုပဲလူတယောက်နဲ့တယောက်ဘသူနဲ့မှဘသူမတူနော်အင်တန်ထူးကြပါတယ်နော်အဲ့ဒီလိုပဲအင်တန်ရိုးပါတယ်ဆိုတော့ဒီအစားအစာလေးတစ်ခုအကြောင်းကိုတော့မှပြည့်စုံအောင်ပြောဖို့ဆိုတာမဖြစ်နိုင်ဘူးနော်အဲ့တော့အင်တန်နဲ့နဲ့တဲ့မေတ္တာအကြောင်းကိုပြည့်စုံအောင်ပြောပါဆိုရင်ဘယ်မှာပြည့်နိုင်မှာတော့မလဲနော်မဖြစ်နိုင်ဘူးသို့တော့အဲ့ဒါလို့ပြောဖို့ရအမြဲတမ်းခက်တဲ့အကြောင်းအရာကိုပဲကြိုးစားပြီးတော့ပြောခြင်းပါလေ။အဲ့တော့မေတ္တာဆိုတာဘာလဲဆိုတော့ the will to extend oneself for the purpose of nurturing one's own or another's spiritual growth. မေတ္တာဆိုတာဘာလဲဆိုတော့မိမိကိုယ်ကိုနော်ပို့ပြီးတော့အဋ္ဌဉာဏ်ကြီးမားလာအောင်နော်တိုးတက်လာအောင်လောက်တာနဲ့သူတပားကိုလည်းပဲပို့ပြီးတော့အသိဉာဏ်ကြီးမားလာအောင်တိုးတက်လာအောင်တောင်းရပေးတာဟာမေတ္တာတဲ့နော်ဒါဒီလိုအတိတ်တွေဖွင့်ထားတာနော်အဲ့တော့ပါဠိစာပေထဲမှာ ဖိုင်ရင်းနဲ့မေတ္တာဆိုတာဘာလဲဆိုတာနဲ့ပတ်သက်တဲ့ definition အဓိပ္ပာယ်ကိုတွေ့ရတယ်နော်မေတ္တာကိုဗမာလိုဘာသာပြန်တော့ချစ်ချင်းလိုဘာသာပြန်လိုက်တယ်အဲ့ဒါအမှန်တော့မေတ္တာရဲ့သဘာဝကိုပေါ်ပြတာမဟုတ်ဘူးစကားလုံးတစ်လုံးကိုနောက်ထပ်စကားလုံးတစ်လုံးနဲ့ပြောင်းပေးလိုက်တာပဲရှိတယ်နော်မေတ္တာရဲ့အဓိပ္ပာယ်ကိုပါဠိစာမှာဘယ်လိုတွေ့လဲဆိုတော့အကျိုးကိုလိုလားခြင်းအကျိုးစဉ်းစားမှနော်အကျိုးကိုလိုလားခြင်းဆိုတော့အကျိုးဆိုတာကိုသိမှဖြစ်တော့ဘယ်လိုအကျိုးလဲအကျိုးကိုလိုလားတယ်ဆိုတာကအသိဉာဏ်ကမှဖြစ်နိုင်တာနော်ဘယ်ဟာကောင်းတယ်ဘယ်ဟာမကောင်းဘူးဆိုတာမသိဘဲနဲ့အကျိုးကိုလိုလားလို့ဖြစ်နိုင်တယ်နော်အဲ့တော့မကောင်းမှုပြုဖို့ရာအဖော်ဆက်တာနော်တကယ်ချင်းလာပါမကောင်းမှုသွားလို့အောင်ဆိုအဲ့ဒါအကျိုးကိုလိုလားခြင်းမဖြစ်တော့ဘူးနော်လူကိုယ်တိုင်ကမကောင်းမှုကိုလုပ်တယ်သူတစ်ပါးကလည်းမကောင်းမှုလုပ်ကိုရအဖို့ဆက်တယ်အဲ့ဒါမေတ္တာမဟုတ်ဘူးနော်တကယ်ချင်းတိတ်တချို့တိတ်ချစ်ကြလို့ရက်တော့အောင်လို့ခေါ်ကြတယ်နော်ဘယ်နည်းနဲ့မှမေတ္တာမဖြစ်နိုင်ဘူးနော်အဲ့တော့အကျိုးဆိုတာမှာကျမ်းမာရေးဆိုတာလည်းပဲအကျိုးတစ်ခုပါပဲနော်အဲ့တော့ကျမ်းမာစေခြင်းတယ်နော်အဲ့တော့အသက်ရှည်ခြင်းတယ်ပညာတတ်စေခြင်းတယ်တရားအထုတ်စေခြင်းတယ်ဒါဒီအလုံးအကျိုးကိုလိုလားတာကြီးပဲနော် We are incapable of loving another unless we love ourselves မိမိကိုယ်ကိုမိမိမချစ်လို့ရှိရင်သူတစ်ပါးကိုချစ်ဖို့ရမတတ်နိုင်ပါဘူးမဖြစ်နိုင်ပါဘူးအဲ့တော့ကိုယ့်ပုဂ္ဂိုလ်ပြန်မေးကြည့်ဖို့ရငါကိုယ်ငါချစ်ရလားအမှတ်တမဲ့ဆိုရင်တော့ကိုယ့်ပုဂ္ဂိုလ်ချစ်တယ်လို့ပဲထင်တာပဲဘာထောက်ထားရှိတယ်လဲလို့မေးရင်မနဲ့ပြည်ကိုကိုကိုချစ်ပါတယ်ဆိုတော့အထောက်ထားကိုပြစမ်းပါဆိုဘာတွေထောက်ထားပြချစ်တော့ရှိပါတယ်ပြစင်နော်ဒါပေမဲ့အများအပြည့်ဘယ်လိုပြမလဲဆိုတော့ငါကောင်းကောင်းစားခြင်းအဲ့ဒါငါကိုငါချစ်လို့ဘယ်လိုတွေးမှာလဲနော်ငါကောင်းကောင်းဝတ်ခြင်းငါကောင်းတာတွေမြင်ခြင်းနဲ့ကောင်းတာတွေကြားခြင်းနဲ့ဂုဏ်ရှိရှိအစဉ်တမ်းမြင့်မြင့်နေခြင်းနဲ့အဲ့ဒါဟာငါကိုငါချစ်လို့လို့ပြောမှာပဲနော်နည်းနည်းပါးပါးတော့ဟုတ်တယ်လို့ပြောရမယ်သို့တော့တကယ်ပြောရင်အဲ့ဒါကအာယုံ၅ပါးကိုချိနေတာပဲနော်လောဘအာယုံပေါ်မှာတက်မဲ့တဲ့လောဘကိုအသေးသေးကောက်မှားပြီးတော့ကိုယ့်ကိုချိတယ်လို့ယူဆလိုက်တယ်နော်ကိုယ့်ကိုယ်ကိုချိပါတယ်ဆိုပြီးတော့ပဲကျမ်းမာရေးနဲ့မတည့်တာတွေလုံနေကြစားနေကြတာဘယ်နဲ့ပြောကြမလဲနော်မတည့်တဲ့အစားအစာတွေစားတယ်ဥပမာအယုတ်ဆဆုံးပြောပါစို့ဈေးလိတ်တောက်တာကစားကိုယ့်ကိုချိရရောက်ရဲ့ကျမ်းမာရေးထိခိုက်တယ်ကင်ဆာဖြစ်တယ်အဆုတ်နဲ့ပတ်သက်တဲ့ရောဂါတွေဖြစ်တယ်ဆိုတာလူတိုင်းကြားဘူးတယ်နော်ဒါနဲ့များတော့စိတ်လိုက်ဘာလို့တောက်လဲဆိုတော့ကိုယ့်ကိုယ်ကိုချစ်လို့မဟုတ်ဘူးစိတ်လိုက်ကိုချစ်လို့နော်အဲ့တော့ဒီထက်ပိုအဆင့်ညင်းတဲ့ဆိုတော့သိုးတဲ့ကိစ္စတွေဆိုပါတော့အရက်တောက်တာတို့မြေစီဝါတွေသုံးတာတို့နော်ကျမ်းမာရေးထိခိုက်ရင်ဒီမကဘူးအတိညာမှာထိခိုက်သွားတယ်အသက်ပါတူသွားတယ်နော်အဲ့တော့အဲ့ဒီလိုကိစ္စတွေကိုလုပ်နေတာဟာကိုယ့်ကိုယ်ကိုချစ်ရလားချစ်ရရောက်ရလားလို့နေကြည့်စမ်းပါနော်ကိုယ့်ကိုယ်ကိုတတ်နေတာနော်အဲ့ဒါဉာဏ်ရှင်တူကဘယ်လိုပြောလဲဆိုတော့ suicide by installment နော် installment ဆိုတာဘာလဲတော့အကြီးကျပေးတာကို installment လို့ခေါ်တယ်နော်ဒီစီးတစ်ခုကိုအကျိုးရပြီးတော့အကြီးကျပေးနေတာနော်အဲ့တော့suicide by installment ဆိုရင်အတိတ်ရဘယ်လိုကောက်မလဲကိုကိုကိုအရေးကြစနစ်နဲ့တတ်နေတာပါနော်ဒီချစဉ်းစားကြည့်ချင်းပါတယ်နော်ဘယ်သူများငင်းနိုင်မလဲလို့နော်အဲ့တော့အဲ့ဒီလိုနော်ကို့မှာကျမ်းမာရေးထိခိုက်စေမဲ့ကိစ္စတွေကိုသိရနဲ့လုပ်နေတယ်နော်မသိလို့လုပ်မိတယ်ဆိုထားပါတော့နော်သိရနဲ့လုပ်နေတယ်ကိုရဲ့အကျင့်သာရိတ္တထိခိုက်မဲ့ကိစ္စတွေကိုတိရနဲ့လုံနေတယ်နော်ကိုယ့်ရဲ့အတိညာထိခိုက်မဲ့ကိစ္စတွေကိုတိရနဲ့လုံနေတယ်နော်အဲ့ဒီလိုလုံနေတဲ့သူဟာသူ့ကိုယ်သူချစ်ရရောက်ရလားမရောက်ဘူးနော်မရောက်ဘူးဆိုရင်အခုနပြောသလို we are incapable of loving another unless we love ourselves ဆိုတဲ့အခါနော်ကိုယ့်ကိုယ်ကိုမချစ်လို့ရှိရင်သူများကိုချစ်ဖို့ရမဖြစ်နိုင်ပါဘူးဆိုတဲ့အခါကိုပြန်ဆွေးနွေးလိုက်ရင်အခုနလို့ကိုယ့်ရဲ့ကျမ်းမာရေးကိုယ့်ရဲ့အကျင့်စာရိတ္တကိုယ့်ရဲ့အသိဉာဏ်ကိုယ့်အတက်ကိုပါထိခိုက်စေနေတဲ့ကိစ္စတွေကိုလုပ်နေတဲ့လူတွေဟာသူတော်ဘာဘောသူတို့ချစ်လို့ရပါမလားချစ်ရရောက်ပါမလားငါတော့ဒါတွေအကုန်လုံးလောက်တော့မှာကွာ မင်းတော့မလုပ်ပါနဲ့ငါမင်းကိုချီလုံးလို့ပါနော်အဲ့ဒါမဖြစ်နိုင်ဘူးနော်ငါလုပ်တယ်လို့မလုပ်နဲ့ငါပြောတယ်လို့လုပ်ကြတာလုံးဝတဘာဝမကြဘူးနော်အဲ့တော့ဒီမြစ်တာဆိုတဲ့ definition မှာနော်ကိုယ့်ကိုယ်ကိုပို့ပြီးတော့ကြီးပွားလာအောင်နော်တိုးတက်လာအောင်အသိဉာဏ်တွေရောနော်စိတ်ဓာတ်တွေရောမြင့်မြတ်လာအောင်လုပ်ပြီးတော့သူတဘာဝကိုလည်းပဲအဲ့ဒါလို့အသိဉာဏ်ရောစိတ်ဓာတ်ရောတိုးတက်မှုရင်းကျက်မှုဖြစ်လာအောင်အထောက်အကူပေးမှလာတကယ်ချစ်ရရောက်ပါတယ်တဲ့နော်အဲ့တော့ဟိုအရင်တော့လည်းပြောဘူးတယ်အခုဒဂါကြီးတွေဒဂမကြီးတွေတရားထုတ်ကြတယ်နော်ကိုတရားထုတ်လို့စိတ်အင်မတန်ကြည်လင်အေးချမ်းပြီးတော့ချမ်းသာနေတဲ့အခါမှာနော်စိတ်ထက်မှာသူများကိုလည်းပဲငါလိုချမ်းသာစေခြင်းလိုက်တာဆိုတဲ့စိတ်မျိုးဟာအလိုလိုပဲပေါ်လာတယ်နော်ကိုယ့်ရဲ့မိသားစုထဲမှာလူများဖြစ်ခြင်းဖြစ်မယ်မိဘနဲ့သားသမီးဖြစ်ခြင်းဖြစ်မယ်လောက်ပေါ်ကံပဲဖြစ်ခြင်းဖြစ်မယ်နော်တယောက်ယောက်စိတ်ဆင်းရဲနေတာကိုသတိရတဲ့အခါမှာဟောသူခင်ဗျာစိတ်ဆင်းရဲနေလိုက်တာနော်ငါလိုပဲသူ့ကိုစိတ်ချမ်းသာစေခြင်းလိုက်တာဆိုတော့စေတနာမြတ်တာလုပ်ယူရတာမဟုတ်ဘဲနဲ့သူ့အလိုလျောက်ဖြစ်ပေါ်လာတယ်နော် spontaneous လို့ပြောရတယ်နော်ဖန်တီးယူတာမဟုတ်ဘူးသူ့အတင်းကြီးကိုချစ်ပုဂ္ဂိုလ်ကိုချစ်ခိုင်းတာမဟုတ်ဘူးနော်သူ့အလိုလျောက်မြတ်တာဖြစ်လာတယ်နော်အဲ့ဒါတကယ်မြတ်တာဖြစ်တယ်ဒါကြောင့်ကိုယ်ကိုယ်တိုင်ကတကယ်စိတ်ချမ်းသာနေမှလားသူ့တပည့်ရဲ့စိတ်ချမ်းသာမှုကိုတကယ်အပြည့်ဝလိုလားတဲ့စိတ်ကဖြစ်တယ်Just as we are incapable of teaching our children self-discipline unless we ourselves are self-disciplined. ကိုကိုတိုင်ကစီကန်းရှိရှိတင်းတင်းတင်းတင်းနဲ့နေနိုင်မှလားသားသမီးကိုလည်းပဲစီကန်းရှိအောင်တင်းတင်းနိုင်အောင်နေပြလို့ရတယ်နော်နေပြတဲ့နည်းနဲ့တင်းသေးလို့ရသွားတယ်နော်မိဘကိုယ်တိုင်ကစားရလဲစီကန်းမရှိနော်ဝါရလာလာနေတဲ့ထင်တယ်လဲစီကံမရှိပြောလာဆိုတော့လဲစီကံမရှိသုံးဆွဲတာစီကံမရှိအဲ့ဒါလို့စီကံမရှိတဲ့မိဘမှာသားသမီးတွေကိုသူတို့ကစီကံရှိအောင်နေလို့ပြောရင်သားသမီးတွေကတကယ်လေးလေးဆဆနားထောင်ပါ့မလားနားမထောင်နိုင်ဘူးနော်အဲ့တော့ကိုကိုတိုင်ကစီကံမရှိရင်သူတို့ဘာကိုစီကံရှိအောင်တွင်တင်ဆုံးမလို့မရနိုင်တယ်လို့ကိုကိုကိုမချင်းလည်းပဲသူတို့ဘာကိုချစ်ဖို့ဆိုတာမဖြစ်နိုင်ပါဘူးIt is actually impossible to forsake our own spiritual development in favor of someone else. Someone else's. No? Spiritual development. Nimyade, Lenade, Adinya, Seja. Adinya ngon Seja ko naku slow no. Webro yumaya. Tru naku kalumya. Nimyade Adinya chi, Nimyade Seja chi dan. Ro adilu.လေးနဲ့တဲ့မြင့်မြတ်တဲ့အသိဉာဏ်နဲ့စိတ်ဓာတ်ကိုယ်မှာဖြစ်ပေါ်လာအောင်မလုပ်ဘဲနဲ့နော်ကိုယ်မှာဖြစ်ပေါ်ခွင့်ကိုဆွံ့လို့ပြီးတော့သူတစ်ပါးမှာဖြစ်ပေါ်လာအောင်လုပ်ပြီးလို့မရပါဘူးနော်အဲ့တော့အခုပြောခြင်းတဲ့မေတ္တာရဲ့ definition ကအတိတ်တွေကအမှန်မြင့်ပါနော်ကိုယ်ကိုယ်တိုင်စိတ်ဓာတ်နဲ့အသိဉာဏ်ရင့်ကျက်လာအောင်မြင့်မြတ်လာအောင်လုပ်ပြီးတော့သူတစ်ပါးကိုလည်းပဲစိတ်ဓာတ်နဲ့အသိဉာဏ်ရင့်ကျက်လာအောင်အကူအညီပေးနိုင်တယ်ထောက်ကူပေးနိုင်တာဟာမေတ္တာပါ genuine love is self replenishing တကယ်စိတ်မှန်တဲ့မေတ္တာဟာသူ့အတူပြန်ပြီးတော့ဖြည့်သွားနေတယ်နော်ကုံသွားတယ်လို့မရှိဘူးမေတ္တာတွေပေးလိုက်ရလို့မေတ္တာတွေကုံသွားပြီဆိုတာမရှိဘူးနော်ဘယ်တော့ပေးရသေးရသူ့မှာမကုံဘူးနော်ပို့ပေးလေလေပို့ပြီးတော့များလာလေလေပါပဲ the more I nurture the spiritual growth of othersThe more my own spiritual growth is nurtured. သူတစ်ပါးရဲ့စိတ်ဓာတ်နဲ့အသိဉာဏ်လေးနဲ့မှုရင့်ကျက်မှုမြင့်မြတ်မှုရှိလာအောင်ကိုကအထောက်အကူပေးလေလေကို့မှာလည်းပဲလေးနဲ့တဲ့မြင့်မြတ်တဲ့စိတ်ဓာတ်နဲ့အသိဉာဏ်ပို့ပြီးတော့ကြီးမားလာလေလေပဲဖြစ်လာတယ်နော်အားကြီးလာလေလေသူတစ်ပါးကလည်းပဲပို့ပြီးတော့ဒီလိုလေးနဲ့တဲ့အေးချမ်းတဲ့မြင့်မြတ်တဲ့စိတ်ဓာတ်မျိုးဖြစ်ပေါ်ဖို့ရအထောက်အကူပေးနိုင်လေလေပဲကို့မှာမရှိတဲ့နဲ့ပေးလို့မရဘူးIf I truly love another, I will obviously order my behavior in such a way as to contribute the utmost to his or her spiritual growth. အကယ်၍ငါဟာသူတစ်ပါးကိုတကယ်အစ်စ်မှဖြစ်တယ်ဆိုရင်နော်ကိုယ့်ရဲ့နေပုံထိုင်မှုကိုယ့်ရဲ့ behavior နော်ကိုယ့်ရဲ့နေပုံထိုင်မှုကိုပြင်ရမယ်ဘယ်လိုပြင်ရမလဲဆိုတော့ငါရဲ့နေပုံထိုင်မှုဟာသူ့ရဲ့စိတ်ဓာတ်နဲ့အဋ္ဌညာလေးနဲ့မှုရင်းကျက်မှုကိုအထောက်ကူပြုရမယ်ဆိုတဲ့အတိလေးနဲ့ပြင်ရလိမ့်မယ်အဲ့တော့ဘုံဘောတော့မိဘနဲ့တာသမီမြတ်တာကိုအများဆုံးပြောလို့ရှိတာပေါ့နော်အဲ့တော့ကိုယ်တာသမီကိုကိုယ်တကယ်ချစ်တယ်ဆိုရင်ကိုယ်ကိုယ်တိုင်နေပုံထိုင်ပုံရောပုံဆိုပုံအားလုံးကိုပြင်ဖို့လိုတယ်နော်ကိုယ့်ရဲ့နေပုံထိုင်ပုံရောပုံဆိုပုံဟာကိုယ်တာသမီရဲ့စိတ်ဓာတ်နဲ့အတိညာလေးနဲ့မှုရင်းကျက်မှုမြင့်မြတ်မှုအတွက်အထောက်ပံ့ဖြစ်စေရမယ်နော်ဇက်ပြောတဲ့တဲ့နဲ့လိမ္မာအောင်သုံးမလို့မရပါဘူး The only true end of loveis spiritual growth အဲ့တော့မေတ္တာသူဥပမာသူမေတ္တာထားရဲဆိုတာမှာစစောတော့ပြောလို့ပဲသူ့ကိုကြားမှာစေခြင်းတယ်နော်ကောင်းကောင်းမွန်မွန်ပြည့်ပြည့်စုံစုံစားရတောက်ရသတ္တရားဖြင့်ဖြစ်စေခြင်းတယ်ရစေခြင်းတယ်နော်ဉာဏ်တက်စေခြင်းတယ်ဉာဏ်ပညာကြီးစေခြင်းတယ်အကျင့်စာရိတ္တကောင်းစေခြင်းတယ်ဒီအပြင်ဒါလောက်နဲ့မလုံလောက်သေးဘူးနော်ဒီအပြင် spiritual growth လို့ခေါ်တဲ့အတိဉာဏ်နဲ့စိတ်ဓာတ်ရင်းကျက်မှုတိုးတက်မှုလေးနေမှုမြင့်မြတ်မှုရှိအောင်လည်းပဲအထောက်အကူပေးရအောင်ပဲတဲ့အဲ့ဒါဟာတကယ်စစ်မှန်တဲ့မေတ္တာရဲ့ဟိုဥတ္တကျက်ပဲလို့ဆိုရမှာနော် The only true end လို့သုံးထားတော့သူကလမ်းဆုံးလို့ဆိုရမှာနော်လမ်းတဝက်တပြည့်မဟုတ်တန်းတိုင်လို့ဆိုရမှာ end ဆိုတာတန်းတိုင်ဆိုတဲ့အဖြစ်ပူပတ်ပါနော်အဲ့တော့မေတ္တာရဲ့တကယ်တန်းတိုင်ဟာမြင့်မြတ်တဲ့စိတ်ဓာတ်နဲ့အဋ္ဌဉာဏ်ဖြစ်ပေါ်ရေးတဲ့အဲ့တော့သာသမီတွေကတော့ဖြစ်ကြပါနော်ပညာတွေတင်သေးတယ်ဘွဲတွေရစေခြင်းနဲ့အလုပ်တွေဟိုကြီးကြီးကျယ်ကျယ်လုပ်စေခြင်းနဲ့ပတ်စံတွေအများကြီးစာရှားစေခြင်းနဲ့နော်ဟုတ်ပါတယ်ကောင်းပါတယ်လိုအပ်ပါတယ်နော်ဒါပေမဲ့အဋ္ဌဉာဏ်နဲ့စိတ်ဓာတ်ရင်းကျက်မှုမြင့်မြတ်မှုကိုအထောက်အကူပေးဖို့အရေးမပါလာလို့ရှိရင်တကယ်အဆင့်မြင့်တဲ့မြတ်တာလို့မပြောနိုင်သေးဘူးနော်အဲ့တော့တချို့အဋ္ဌဉာဏ်ရင်ကျက်တဲ့မိဘတွေသာသမီတွေဘာသာရေးတဲ့ကိုသိစိတ်ဝင်စားသွားမှာဟုတ်နည်းနည်းများကြောက်တလားမသိဘူးနော်ကြောက်တာတကယ်ရှိပါတယ်နော်တစ်ချက်ပြောတာနော်အဲ့လိုဘာသာရေးတဲ့ကိုစိတ်ဝင်စားသွားရင်တစ်သေးမဖြစ်မှကြောက်နော်ကိုသာသမီကယဟန်ဝတ်သွားမှကြောက်ဆုံးရှိစေခြင်းတော်ဟုတ်နော်ယာရီကြီးကြီးဘွားကြီးကြီးပတ်စံချင်းချင်းသာနဲ့နေစေခြင်းတော်ဟုတ်နော်အဲ့တော့ fostering independence is more loving than taking care of people who could otherwise take care of themselves ကိုယ်သားတည်းကိုချစ်တယ်ဆိုရင်နော် independent ဆိုတဲ့နော်လွတ်လပ်လာအောင်သူ့ကိုအထောက်အကူပေးရမယ်နော်ဥပမာနည်းနည်းလေးသဘောပေါက်အောင်ပြောရမယ်ဆိုရင်နော်ကလေးလေးတယောက်ကမွေးကစားမှာသူ့ကိုယ်သူဘာမှလုပ်မသိနိုင်ဘူးသူ့ဟာသူဘာမှမလုပ်နိုင်ဘူးမိဘကပါးစပ်ထဲထိရောက်တဲ့ဖြစ်အောင်အစားအသောက်ကိုထည့်ပေးရတခြားလည်းပဲသူ့ကိုယ်ကြီးကိုတာကိစ္စတန်းရှင်းလို့ဘာလို့အစားမိဘကပဲလုပ်ပေးရနည်းနည်းလေးအသက်ကြီးလာပြီဆိုရင်အစားအသောက်ကိုသူ့လက်နဲ့သူယူပြီးတော့စားလို့ရတယ်အဲ့လိုခါမှာသူ့ဟာသူယူပြီးတော့စားပါသေးတော့နော်ကျန်တဲ့ကိစ္စလည်းပဲဒီလိုပဲသူ့ဟာသူလုပ်လို့ဖြစ်တဲ့ကိစ္စမှမများဘူးသူ့ကိုလှုပ်ခွင့်ပေးပါလှုပ်ခိုင်းပါမလုတ်တတ်သိရင်လည်းပဲကိစ္စမရှိဘူးလုံရင်းနဲ့သူ့အတူတတ်သွားမှာပါနော်အဲ့တော့ချစ်လွန်းလို့ဆိုပြောဘာမှလုတ်ခင်မပေးလို့ရှိရင်ဘာမှလုတ်တတ်မှာမဟုတ်ဘူးနော်အဲ့တော့လမ်းလျှောက်တတ်တဲ့အရွယ်ရောက်ပြီဆိုရင်လည်းပဲလမ်းလျှောက်ပါစေချီမထားပါနဲ့နော်တတ်နေတဲ့လောက်လျှောက်ခွင့်ပေးရမယ်သာသမီကိုချစ်လွန်းလို့လမ်းလျှောက်ခွင့်မပေးလို့ရှိရင်ဘာဖြစ်မလဲဆိုတော့ခြေတော့ကြီးတိမ်သွားလိမ့်နော်လမ်းလျှောက်နိုင်မှာမဟုတ်တော့ဘူးအဲ့လိုပဲဒီထက်နည်းနည်းလေးကြီးလာပြီဆိုရင်ကလေးဆိုတာသူများလုပ်တဲ့လုပ်ကိုဝင်လုပ်ချင်တတ်တယ်။အမေဖေဘာလို့လို့သူတို့ကဝင်လုပ်ချင်သူတို့လုပ်ချင်တာကိုလုပ်ခွင့်ပေးတင်တယ်နော်။ကျမ်းမာရေးမကြည့်ခိုက်အောင်တော့တတိထားရမယ်။ခြေလက်အင်္ဂါမကြည့်ခိုက်တော့အန္တရာယ်မရှိအောင်တော့တတိထားရမယ်နော်။ကျန်တဲ့ကိစ္စဆိုရင်တော့လုပ်ပါစီ။နည်းနည်းပတ်ပတ်ပျက်စီးသွားတာရှိလေကိစ္စမရှိဘူး။ဒါကိုသူနားလည်တော့မှာပါ။နော်။အဲ့လိုသာသမီတော့ရင်လွဲမှာမှားမှာစွလုံးလို့မိဘကကြီးအစစရရလိုက်လို့ပေးလို့ရှိရင်ဒီသားသမီးကကြီးလာတဲ့ကောင်မလောက်တတ်တော့ဘူးလုံလည်းမလောက်ချင်တော့ဘူးကလေးလေးတွေကမွေးလာကလေးက လုတ်ခြင်းစိတ်ပြီးခြင်းတက်ခြင်းစိတ်ကသူတို့မှာပါပါတယ်ဝိရပါပါပဲလုတ်ရင်းနဲ့သူတက်သွားတယ်သူတို့ကမေးရင်ငါမဆိုပြောပြအဲ့အမေးအဖြေလုတ်ရင်းနဲ့ပဲသူတို့ပညာတက်သွားတာအချင်းမိပါတွေကသာသမီကိုချစ်လွန်းတော့ဘာမှလုတ်ခဲ့မပေးဘူးနော်သမင်းတော်မှခုခတ်ပြီးသားကိုစားစီတယ်တို့မို့အိမ်မှာလုတ်ပေးမဲ့လူတွေရှိတဲ့ခါမှာခိုင်းပြီးတော့သူ့အတွက်ဝေယဝစားတယ်အကုန်လုံးလုတ်ပေးတယ်နော်အဲ့ဒီကလေးတွေကကြီးလာတဲ့ခါမှာချက်ပေးမဲ့လူဖြစ်ရင်ကိုသမင်းတော်ကိုချက်မစားတတ်ဘူးအပြင်သွားကြရှိရင်မိပါတွေကလိုက်ပို့တယ်နော်တရားကောင်မှရှိတယ်နေရာတကာကိုလိုက်ပို့ပေးတယ်လိုက်ပို့ပေးတော့အဲ့ဒီကလေးကအိမ်ကလူကြီးတယောက်မပါရင်တယောက်ထဲဘတ်စကားစီးပြီးတော့ဘယ်မှမသွားတတ်ဘူးနော်သူ့ဘဝအမှန်တန်ကျင်းမြောင်းသွားတာနော်အိမ်ထဲကနေအိမ်ပြင်ကိုတယောက်ထဲထွက်မှအမှန်တန်ကြောက်တဲ့ကလေးဖြစ်လာတယ်။တကယ်ရှိတဲ့ကလေးတယောက်အကြောင်းကိုပြောပြတယ်နော်။အဲ့တော့မိဘတွေအနေနဲ့ကတော့ပြေးမှာပေါ့။ငါတို့ကချစ်လွန်းလို့နော်။သူသွားကြင်ငါတို့အစင်သိမ့်လိုက်ပို့တာပဲ။ဒါပေမဲ့အဲ့ဒီလိုအစင်သိမ့်လိုက်ပို့မဲ့လိုက်ပို့ပေးမဲ့လူမရှိတဲ့ခါမှာဒီကလေးကဘယ်နဲ့နေလဲ။နော်။သူသွားကြင်ငါတို့အစင်သိမ့်လိုက်ပို့တာပဲ။ဒါပေမဲ့အဲ့ဒီလိုအစင်သက်လိုက်ပို့မဲ့လိုက်ပို့ပေးမဲ့လူမရှိတဲ့ခါမှာဒီကလေးကဘယ်နဲ့နေလဲဒုက္ခအများကြီးရောက်နေနော်ဘာနဲ့ဥပမာတူမလဲဆိုရင်တော့မဲ့ကလေးတကောင်ကိုချစ်လွန်းလို့နော်တောင်းရင်နဲ့ထည့်ထားပြီးတော့အချိန်မှမှသူ့ကိုစားစရာတွေပေးမယ်နော်ရစ်တတ်တယ်ကလေးတယောက်သူ့အိမ်မှာတောင်းရင်လေးထဲမှာမဲ့ကလေးနှစ်ကောင်ထည့်ထားတာတွေ့နော်အချိန်မှမှနေ့တိုင်းရေတောင်ချိုးပေးတယ်သူ့လောင်အိမ်လေးကိုလည်းပဲနေ့တိုင်းရေနဲ့တူချတန်းချင်းအောင်ဒေတောစာပြရင်းနဲ့ဖြေးပြီးအစားတော့လည်းပဲတောင်းပြီဆိုတဲ့အစားစာကြီးပြေးပြီးတယ်နော်ဒါပေမဲ့နှက်ကလေးကအဲထဲမှာဟိုပြန်လိုက်ဒီပြန်လိုက်နေတပေးတရာလောက်ပဲသူပြန်နိုင်တယ်သူ့မှာပြန်စရာငယ်မြေရလောက်ပဲရှိနော်ဒီကဲကလေးကိုငါချီလုံးလို့ပါလို့ပြောမှနော်နှက်ကလေးဘက်ကနေကိုချင်းစာပြီးတော့ပြေးကြည့်စမ်းပါနည်းနည်းများနေနော်အပြင်ကိုလွတ်လိုက်ရင်သူအန္တရာယ်တွေ့သွားမယ်ဒါကြောင့်ငါအပြင်ကိုလွတ်တာပါလို့ပြောမှနော်ဒါပေမဲ့နှစ်ခရီးဘက်ကကိုချင်းစာပြီးတွေးကြည့်မနဲ့နေတယ်။သူ့ကိုအနောင်ဖွဲ့နဲ့ထားတယ်ထောင်ချထားတာ။တကယ်ချစ်ရမရဘူး။အဲ့ဒီချစ်တယ်ဆိုတာကအမှန်တော့ကိုယ့်ကိုယ်ကိုချစ်တာဖြစ်နေတယ်။သူကနားမှာရှိနေတာလေးကိုငါလိုချင်တယ်။သူတယ်မှမသွားရဘူး။ငါသူ့အတန်လေးကိုကြားနေချင်တယ်။သူ့ကိုငါမျက်နှာမြင်နေချင်တယ်။လွတ်ပေးလိုက်လို့ရှိရင်သူထွက်သွားမယ်။သူ့အတန်လေးကကြားမှာမဟုတ်တော့ဘူး။သူ့ကငါမြင်မှာလည်းမဟုတ်တော့ဘူး။ဒါကြောင့်သူ့ကမလွတ်နိုင်ဘူး။ဒီလိုပြေးမှာတော့အတချို့မိသားတွေလည်းအဲ့လိုများတွေးကြသလားမသိဘူးနော်။သာသမီကိုဘယ်ကိုမှသွားဖက်မသေးဘူးနော်။အင်တန်ချုပ်ချယ်။အဲ့တော့ချုပ်ချယ်လွန်းတာဟာချစ်ရမရောက်ဘူး။ဒကာကြီးတယောက်ဆိုပြောပြတယ်။သူ့မိဘတွေကသူ့ကိုရေကူးဖို့ခွင့်မပေးဘူးနော်။ရင်းနဲ့မှကြောက်လို့အခုသူအသက်50ကျော်ပြီရေမကူးတတ်ဘူး။နော်။အဲ့တော့ဒီနေ့ရေချောင်းခရီးသွားလို့မတော်တဆသေလို့ဘာလို့မှောက်သွားရင်ဒီဘက်နဲ့လို့နော်။အဲ့တော့သားသမီးကိုချစ်တယ်ဆိုရင်သူ့မှာရနိုင်တဲ့အရေးချင်းမှန်သမျှညာများရလာအောင်သူ့ကိုအခွင့်အရေးပေးရမယ်နော်မချုပ်ချယ်ရဘူး because it has many facets love is difficult to define နော်အဲ့တော့မေတ္တာမှာသူကမျက်နှာစာတွေအများကြီးရှိတယ်နော်ကြောက်မြဲ့နာရီတစ်ခုကိုတွေးထားရင်သူ့မှာမျက်နှာပြင်လေးတွေအများကြီးရှိတယ်အဲ့ဒါကိုပဲ facet လို့ခေါ်တာနော်အဲ့တော့မေတ္တာမှာမျက်နှာပြင်တွေအများကြီးရှိလို့သူက reflection လည်းပဲအမျိုးမျိုးလာနေတာနော်။ဒါကြောင့်သူ့ကို define လုပ်ရတာခက်ပါတယ်။ဥပမာဆိုတော့မိဘနဲ့သားသမီးဖြစ်တဲ့မေတ္တာကတစ်မျိုးနော်။မောင်နှမချင်းဖြစ်တဲ့မေတ္တာကတစ်မျိုးနော်။လူများချင်းဖြစ်တဲ့မေတ္တာကတစ်မျိုးနော်။တငယ်ချင်းချင်းဖြစ်တာကလည်းတစ်မျိုးနော်။ဆရာတစ်ပည့်ဖြစ်တာလည်းပဲတစ်မျိုးဖြစ်ပြန်နော်။အဲ့တော့မေတ္တာတွေကအမျိုးမျိုးဖြစ်နေတော့ define လုပ်ရတာခက်တယ်နော်။ဒါပေမဲ့အဲ့ဒီမေတ္တာတွေအားလုံးမှာခြုံပြီးတော့ကြည့်လိုက်ရင်တူတဲ့အချက်ရှိပါတယ်နော်အဲ့ဒါဘာလဲဆိုတော့ပို့ပြီးတော့တည်စင်တည်စေခြင်းနဲ့တတ်စေခြင်းနော်ကိုချစ်တော့ဘောကိုရက်တည်စေခြင်းနော်ကိုညံနဲ့ကိုသုံးဖြတ်ပြီးတော့ကိုဘွားကိုနေတတ်သွားစေခြင်းနော်လွတ်လပ်သွားစေခြင်းအဲ့ဒါမေတ္တာLove is difficult to define, no? It means different things to different people in different kinds of relationships. သက်ဆိုင်ရေးပုံစံအမျိုးမျိုးမှာအတိတ်တွေအမျိုးမျိုးပေါက်နေတယ်။အဲ့တော့ဗမာပြည်မှာတော့အတုံးများကြတာကြားဥပါလိမ့်မယ်။1500မြစ်တာတဲ့ပြောကြတယ်နော်။ 928မြစ်တာတဲ့ပြောကြတယ်။အဲ့ဒီနံပါတ်ကြီးဘယ်လိုလုပ်ရလဲ။ဟမ်အာယုန်ဒီအမျိုးမျိုးကိုနော်ဣဇဒ္ဒါတို့ဗိဒ္ဒါတို့အတိတ်အနာဂတ်ပစ္စုပန်တို့အဲ့ဒီလိုကာလတွေနဲ့အာယုန်တွေနဲ့ဣဇဒ္ဒါတို့ဗိဒ္ဒါတရားတို့ဆိုတာတွေနဲ့အကုန်လုံးကိုပြောင်းလိုက်ကြတယ်1500ရ။လူတယောက်တည်းကိုအဲ့ဒီအမျိုးပေါင်း1500နဲ့ဖြစ်တယ်ဆိုတာမဟုတ်ပါဘူး။နော်အမှန်တော့အဲ့1500ဆိုတာမေတ္တာကိုပြောတာမဟုတ်ကိလေသာကိုပြောတာ။နော်။အဲ့တော့ကိလေသာ1500ဖြစ်ပုံကိုပြတ်ပြတ်ထားတာရှိတယ်နော်။928မေတ္တာဆိုတာလည်းဒီလိုပဲအယတ္တိတအမျိုးမျိုးပုံကိုအမျိုးမျိုးအဲ့ဒါဒီအားလုံးကိုမေတ္တာပို့တဲ့ပို့နည်း928မျိုးဖြစ်ပါတယ်။တယောက်တည်းကို928နဲ့ဖြစ်တယ်ဆိုတာလည်းမဟုတ်ပါဘူး။နော်။အဲ့တော့ဒီလိုလိုနဲ့အတိတ်ပဲကောက်နေကြတယ်နော်။အဲ့တော့တယောက်တယောက်ဖြစ်တယ်ဆိုတဲ့လူဒီမှာဘယ်လိုဖြစ်တယ်လဲနော်ဖြစ်တယ်ဆိုတဲ့စိတ်ဖြစ်တဲ့ကံမှာဘယ်လိုခံစားရလဲနော် They think of love in terms of having positive feelings for others တယောက်ဖြစ်တယ်ဆိုရင်သူနဲ့ပတ်သက်ပြီးတော့ positive feeling ဖြစ်တယ်တဲ့နော်စိတ်ထဲမှာကောင်းတဲ့ခံစားမှုလေးတွေဖြစ်လာတယ်နော်သူ့ကိုမြင်လိုက်ရရင်ပျော်တယ်နော်ဖြစ်တဲ့သူကိုမြင်ရရင်ပျော်တယ်နော်မုန်းတဲ့သူကိုမြင်ရရင်သိကျိုးတခြားစီပဲနော်အဲ့တော့ပြီးတော့သူ့ကိုကောင်းစေခြင်းနော်သူ့ကိစ္စလေးတွေကိုအများကြီးဆောင်ရွက်ပေးခြင်းနော် of taking care of others နော်သူ့မှာအခက်အခဲရှိရင်အကူအညီပေးစေခြင်းပေးခြင်းနဲ့သူ့ကိစ္စတွေဆောင်ရွက်ပေးခြင်းနဲ့ and of self sacrifice နော်သူ့နဲ့ပတ်သက်ပြီးတော့ကိုယ့်အကျိုးကိုအနစ်နာခံပေးလိုက်နော်အဲ့တော့မိဘတွေကသာသမီတွေအများကြီးအနစ်နာခံပါကိုမစားဘဲနဲ့သာသမီကိုကြွေးတယ်နော်ကို့ဘဝကြီးဘဝကြီးတစ်ခုကိုခဏပေးဖက်ထားပြီးတော့သာသမီရဲ့ဘဝကြီးဘဝကြီးတစ်ခုကိုဆောင်ရွက်ပေးလိုက်တယ်နော်အဲ့လိုအဲ့တော့ self sacrifice ဆိုရလည်းပဲမေတ္တာရဲ့အတင်တရံတစ်မျိုးပါပဲနော်အကောင်အထည်တစ်မျိုးပါ These aspects of love are undoubtedly important parts of the picture အဲ့လိုနော် positive feeling ဆိုတဲ့သူ့အမြင်ဝန်တာတာလို့ပြောတာလို့နော်ဖြစ်တာလို့သူ့ကိုကိစ္စတွေအမြင်မြင်ဆောင်ရွက်ပေးတာလို့သူ့အတွက်အနေနာခံတာတို့ဟာမေတ္တာရဲ့အရေးပါတဲ့အတွင်တရံဖြစ်ပါတယ်တဲ့ but they do not always remember what they do not always remember is that at its highest love is more closely aligned with realism than with feeling ဒါပေမဲ့မေတ္တာအမြင်ဆုံးအဆင့်ရောက်တဲ့ခါမှာသူကခံစားမှုမဟုတ်တော့ဘူးနော်ဘာဖြစ်သွားမလဲအသိဉာဏ်နဲ့နားလည်ပြီးတော့အကောင်းဆုံးအသိတော်ဆုံးဖြစ်အောင်ဆောင်ရွက်ပေးတာကိုပဲမေတ္တာလို့ခေါ်တာတဲ့နော်အကျိုးကိုလိုလားခြင်းတဲ့ခံစားမှုမဟုတ်တော့ဘူးနော်အကျိုးကိုလိုလားခြင်းဆိုတာအသိဉာဏ်ဖြစ်သွားပြီနော်ခံစားခြင်းမဟုတ်ဘူး genuine love want what is best for the other ဆိုတကယ်စိတ်မှန်တဲ့မေတ္တာသူ့အတွက်တရားအကောင်းဆုံးလဲဆိုတာကိုလိုလားတယ်ကိုယ့်အတွက်ဘယ်ဟာအကောင်းဆုံးလဲလို့တွေးတာမဟုတ်ဘူးနော်သူ့အတွက်ဘယ်ဟာအကောင်းဆုံးဖြစ်မလဲအဲ့ဒါလိုလားနော်အဲ့တော့တိချာပြန်စဉ်းစားကြည့်တရားကိုချစ်တယ်ဆိုတဲ့ခါမှာကိုယ့်ကိုပြန်မေးကြည့်ပါငါသူ့အကျိုးကိုတကယ်လိုလားတာဟုတ်ရဲ့လားနော်သာသမီကိုချစ်လွန်းလို့ခွဲသွားမှကြောက်နေတာအကျိုးကိုတကယ်လိုလားရာရောက်တယ်နော်အဲ့တော့မိဘကသာသမီကိုအားကိုးရတာလည်းရှိတယ်သာသမီကမိဘကိုအားကိုးရတာလည်းရှိပါတယ်နော်အဲ့တော့ဒါ ਉਹ တော့ပြစ်တယ်လို့မဆိုချင်ပါဘူးဒါပေမဲ့အခြေအနေကသတ္တမိယခွဲသွားတဲ့ခါမျိုးမှာခွင့်ပြုနိုင်ရမယ်ခွင့်လွတ်နိုင်ရမယ်နော်အကယ်၍သတ္တမိယသူ့ဉာဏ်နဲ့သူဆုံးဖြတ်ပြီးတော့ကောင်းတယ်လို့ထင်တာတစ်ခုကိုလုပ်တဲ့ခါမှာခွင့်ပြုနိုင်ရမယ်နော်အဲ့တော့ခေတ်ကာလလျောက်အခြေအနေတွေအမျိုးမျိုးပြောင်းလဲသွားနေတယ်အခြေအနေပြောင်းလဲသွားသလိုဘဝနေပုံထိုင်ပုံတွေလည်းပဲအမျိုးမျိုးပြောင်းလဲသွားနေတယ်နော်ခေတ်ကနေပုံထိုင်ပုံနဲ့အခုခေတ်နေပုံထိုင်ပုံကမတူတော့ဘူးနော်အဲ့တော့ခေတ်ကာလကိုနားလည်ပြီးတော့သူ့အတူအခြေအနေအရအစဉ်ပြေဆုံးဖြစ်အောင်နေတတ်သွားဖို့သူ့ကိုအထောက်အပံ့ပေးရမယ်။ဥပမာရိုးလေးတစ်ခုဆိုပါတော့ခေခေကမင်းကလေးတွေကအိမ်ထဲမှာပဲနေတယ်။အိမ်ပြင်မထွက်ကြဘူး။အမှန်တန်နဲပါလေ။အိမ်ကိုသွားကြတယ်နော်။အခုခေသာဝဏေအရခေကာလာရနော်။မင်းကလေးတွေလည်းပဲယောက်ျားလေးနဲ့တန်းတူအပြင်ကိုသွားရတယ်အလုပ်လုပ်ရတယ်။တချို့စင်တယောက်ထဲတောင်မှနိုင်ငံသားဖြစ်အောင်သွားလိုက်ရ။မသွားလို့မှမဖြစ်ပဲဘူးနော်။
နော်ခင်ချင်းတွေကအဲ့ဒါလိုဖြစ်နေတာဟုတ်ပြီးတော့နားလဲပြီးတော့သူတို့ကအစဉ်ပြေအောင်ဆိုပြီးတော့ကြိုတင်ပြီးတော့အပြညာကြီးကြီးနဲ့ဟိုပြင်ဆင်ပေးလိုက်မှလာတကယ်ချစ်ရရောက်လိမ့်မယ်နော်အဲ့တော့ဒကာကြီးတယောက်ဥမာတာသမီးတွေအများကြီးရှိပါတယ်သမီးတွေများတယ်တာသမီးတွေကိုချစ်လွန်လို့အိမ်မှာပဲထားတယ်ကျောင်းကိုလည်းလိုပဲခုနပြောလိုကားလည်းပဲပို့ပေးတယ်နော်အဲ့ဒီသမီးတွေကဘွက်ရတယ်ဘွက်ရတော့အဖေကအသက်60လောက်ကြီးပြီပြင်ဆင်ယူတော့အဲ့တော့တနေ့နေ့ကြရင်တော့ငါ့အဖေပြင်ဆင်ယူတော့မှာအဲ့ဒီချိန်ကြရင်တော့ကုန်ကြစိတ်တွေကများလွန်းလို့စာဝတ်နေရေးတွေအခက်အခဲရှိမယ်ငါတို့တော့အလုပ်လုပ်မှဖြစ်မယ်လို့ကလေးတွေကတွေးလာတယ်နော်တွေးလာပြီမဲ့အပြင်ကိုမသွားရဘူးကြောက်တယ်မနဲ့လို့နော်ဒါပေမဲ့တနာစရာကောင်းတာကတော့အဲ့ဒီလိုအပြင်ကိုမသွားရတဲ့သမီးဟာနိုင်ငံခြားထီအောင်တယောက်ထဲသွားလိုက်ရအချိန်တွေကမသွားလို့မဖြစ်လို့နိုင်ငံခြားလဲရောက်ရောရောက်တဲ့နေ့ကစပြီးတော့ချက်ချင်းအိမ်ကိုဖုံးဆက်တယ်ဖုံးဆက်ပြီးတော့ငိုတော့တာဒီကြောက်လွန်းလို့အားငယ်လွန်းလို့ဖုံးဆက်ရင်လည်းငိုတော့တာဒါပေမဲ့တော်ပါသေးတယ်အဲ့ဒီမှာမိတ်ဆွေကောင်းနေနဲ့အတူတူနေရလို့နည်းနည်းလေးသူ့မှာပြေးသားတယ်အခုတော့နေသားနည်းနည်းကြာသွားလို့အဆင်ပြေလို့ကြားပါတယ်နော်အဲ့တော့ခေအချိန်တွေကဖြစ်ပေါ်နေတာတွေကိုနားလဲပြီးတော့သာသမီတွေကြိုတင်ပြင်ဆင်ပေးရမယ်အဲ့လိုကြိုတင်ပြင်ဆင်ပေးမှမေတ္တာလို့ဆုနိုင်တယ်နော် Love wants the beloved to become strong and independent မေတ္တာဟာကိုချစ်တဲ့သူကို strong ဖြစ်လာအောင်အားကောင်းလာအောင်လုပ်ပေးခြင်းတယ်နော် independent လွတ်လပ်လာအောင်လုပ်ပေးခြင်းတယ်နော်အဲ့တော့ကိုချစ်တော့ပေါ့ကိုရည်တည်နေတဲ့သူကိုအပြည့်အဝနဲ့ကိုစဉ်းစားနိုင်တဲ့သူချုံဖြတ်နိုင်တဲ့သူသွားရဲလာရဲပြောရဲဆူရဲလှုပ်ရဲကန်ရဲတဲ့သူအဲ့ဒါလိုဖြစ်လာအောင်လုပ်ပေးခြင်းလေဒါတော့တိတိပြောင်းပြန်ကောက်လာရင်ဘာဖြစ်မလဲဆိုတော့ကိုယ့်ပေါ်မှာမိခိုးနေအောင်နော်ကြောက်တတ်အောင်အားငယ်တတ်အောင်လုပ်နေမယ်ဆိုရင်ခြေရမရောက်တော့ဘူးနော်အဲ့တော့ကိုယ်တဏှာသွားမစလဲမသွားနဲ့မသွားနဲ့ဘာဖြစ်မလဲညာဖြစ်မလဲနော်ခြောက်တတ်တယ်နော်ညာဖြစ်တဲ့အခုလုပ်တော့မဆိုနေလို့လို့ဖြစ်မှာမဟုတ်ပါဘူးနေစမ်းပါမိပါလေးလုပ်ပြလိုက်အေးစစ်စစ်လက်ခံလိုက်စမ်းပါခင်လုံးလို့ဆိုပဲအဲ့ဒါလို့ပိတ်ပင်တားဆီးတတ်တယ်။ကိုယ်ဝါကြီးပဲလှုပ်ပေးတတ်တယ်။ကို့ဘမှာမိခိုးနေအောင်အားကိုးနေအောင် dependent ဖြစ်နေအောင်မတိမတာလုံးမိလို့နော်။ရှိတယ်အဲ့လိုမိပါတယ်တော်တော်များရှိတယ်။အဲ့တော့ကြီးလာတဲ့ခါမှာသာသမီးဟာသူ့အားသူကိုလို့မရတော့ဘူး။မိပါကိုပဲတက်လုံးမိခိုးပြတော့ပဲနေရတော့မှာ။နော်။အဲ့တော့တတ္တိဆိုတာငငယ်ရဲတဲ့ကတစ်ဖြည်းဖြည်းချင်းမွေးယူပါတယ်။နော်။ငငယ်တဲ့ကတတ္တိမရှိတဲ့နဲ့ကြီးလာကမှချက်ချင်းအဲ့ဒီတတ္တိကိုမွေးပါသလိုမရတော့ဘူးနော်ဥကျိုးတယ်လို့ဖြစ်သွားတယ် and even if it means he must withdraw from the other's life နော်တခါတလေကိုကသူ့ဘဝထဲမှာနေရာတွေအပြည့်အစုံဝင်ယူထားတာနော်အဲ့တော့ဒီကလေးကတစ်ချိန်တစ်ချိန်လေးအသက်ကြီးလာပြီဆိုရင်အဲ့ဒီကိုယူထားတဲ့နေရာကိုတစ်ချိန်တစ်ချိန်လျှော့ပေးရတော့မယ်သာသမီရဲ့ဘဝထဲမှာနေရာအပြည့်ထားလို့မဖြစ်တော့ဘူးသူ့ဘဝနဲ့သူကြည့်ရတော့မှာကိုယ်စိတ်နဲ့သူ့ကိုနေသွားလို့မဖြစ်တော့ဘူးသူ့စိတ်နဲ့သူ့ကိုနေသွားရတော့မှာနော်အဲ့တော့ကလေးတွေရဲ့ဘဝကိုတခြားကြည့်နော်နည်းနည်းလေးကြည်လာကြီးဆိုတာနဲ့သူတို့ကိုယ်တိုင်လှုပ်ချင်တယ်နော်အေးစားတာတောက်တာအစားနုံးလေးပကားလေးနဲ့ပြေးလိုက်ရင်သူကသူ့ကိုစားကြည့်သွားစရာရှိရင်သူတို့ခြေထောက်နဲ့သူ့ကိုသွားကြည့်နော်ဒီထက်နည်းနည်းကြည်လာကြီးဆိုရင်အထူးသဖြင့်14နှစ်15နှစ်လောက်ရွယ်လောက်ရောက်လာပြီဆိုရင်လူကြီးဆန်းကျင်လာတယ်နော်မိဘတွေပြောတိုင်းနာမထောင်ခြင်းဘူးနည်းနည်းအာခံခြင်းနဲ့လဲဆိုရမနော်မိဘတွေကတော့အမှန်တော့အာခံခြင်းနဲ့လို့အတိတ်ပဲကောက်တယ်တကယ်တော့အာခံခြင်းတော့မဟုတ်ပါဘူးသူလူကြီးဖြစ်ခြင်းနဲ့သူလွတ်လပ်ခြင်းဒါသဘာဝပဲဒီနေ့မိဘတွေမရှိတော့တဲ့ခုသူအားသူကိုဘလို့နော်သူအကြည့်ငယ်နဲ့သူစဉ်းစားပြီးတော့ဆုံးဖြတ်ပြီးတော့သူစာဝန်ကြီးသူမိသားစုရဲ့စာဝန်ကြီးကိုသူ့အတူလုပ်သွားရတော့မယ်နော်အဲ့ဒါကိုဘယ်ချင်းကစပြီးတော့ပြင်ဆင်ရလဲဆိုတော့အဲ့ဒီ14နှစ်အရွယ်ကစပြီးပြင်ဆင်ရတာအဲ့တော့မိဘကဒါကောင်းနေဆိုရင်သူကဒါမကောင်းဘူးလို့ပြောချင်းပြောမှာပဲနော်မိဘကမသွားနဲ့ပြောရင်သူတွားချင်းတွားမှာပဲဒီလိုဖြစ်လာတာနော်အဲ့ဒါကသူ့ရဲ့ independent ကိုသူရအောင်ကြိုးစားနေတာနော်သွားမွေးမှုအောက်ကနေလွမြောက်ဖို့သူကြိုးစားနေတာနော်ဒါဟာအင်တန်တဘာဝကြောင့်နော်အင်မတန်ဖြစ်သင့်ပါတယ်နော်ဖြစ်သင့်တယ်ဆိုလို့ဒီဖုံးဖုံးကမိဘကိုအာခန္ဓာကောင်းတယ်လို့ပြောနေတယ်လို့ယူဆနေတော့သူ့လွတ်လပ်မှုကိုသူရှာနေတာကိုကောင်းတဲ့နည်းနဲ့အထောက်ကူပေးလိုက်ပါနော်တကယ်စဉ်းစားတတ်လားတကယ်သွားရဲလာရဲအောင်နော်သွားတဲ့မသွားတဲ့စဉ်းစားတတ်အောင်ဆုံးဖြတ်တတ်အောင်သ ွားရဲလာရဲအောင်ပြောရဲဆိုရဲအောင်သင်ပေးပါအဲ့လိုသင်ပေးလို့မှတာမေတ္တာဆေးလို့ပြောလို့ရမှာနော်စိတ်မချလို့မယုံကြည်လို့သွားရဲမလာရဲအောင်လုပ်နေလို့ရှိရင်မေတ္တာဆေးမဟုတ်တော့ဘူးနော် Real love is never used to take away from others what they would not otherwise freely give မေတ္တာဆိုတာဟာတဲ့သူကဘလို့ချင်းချင်းနဲ့မပေးပဲနဲ့ဘာကူမှမယူဘူးနော်အတင်းယူလို့မရဘူးတောင်းယူလို့မရဘူးနော်သူ့သဘောနဲ့တူလက်လက်ထက်လက်ပေးမှသာရနိုင်တဲ့အရာဖြစ်တယ်တဲ့နော်အဲ့တော့တစ်ချို့ကဟိုကိုကသူ့တက်ခုခုလှုပ်ပေးတယ်နော်လှုပ်ပေးပြီးတော့ကို့ကိုပြန်ချစ်တာမျိုးမျောလဲနေနော်မျောလဲလို့သူကပြန်မချစ်တဲ့ခါဘယ်နဲ့လှုပ်လဲသူ့စိတ်ဆင်းအောင်ပြန်ပြောတယ်ကိလ်ပြောင်းပြောတယ်ယေရှုမသိဘူးတတိချင်းအလိုချက်အောင်ပြောတတ်တယ်နော် love out this a lack of response တကယ်ချစ်တဲ့မေတ္တာဟာသူ့ဘက်ကတုံ့ပြန်မှုမရှိလဲပဲအဲ့ဒီမေတ္တာကဆက်လက်ပြီးတော့ချစ်နေအောင်ပါပဲတည်တတ်နေအောင်ပါပဲနော်အဲ့တော့မိဘမှာလည်းပဲဒါမျိုးကျွမ်းတတ်တယ်ဆရာတစ်ဘက်ဒီမှာလည်းပဲဒါမျိုးကျွမ်းတတ်တယ်နော်ငယ်ရွယ်တဲ့လူတွေဆိုတာအဋ္ဌညာနုနယ်တဲ့အတွက်ကြောင့်မိဘတွေရဲ့မေတ္တာကိုသူတို့ပြည့်ပြည့်စုံစုံသိနိုင်မှာမဟုတ်ဘူး။သိနိုင်မှာမဟုတ်တဲ့အတွက်ကြောင့်မိဘကိုမိဘမျောလင့်တဲ့လောက်ပြန်မတုံ့ပြန်နိုင်ဘူးနော်။မတုံ့ပြန်နိုင်ပေမဲ့မိဘကတတိမမေတ္တာကိုဆက်ပြီးတော့ထားသွားရအောင်ပါပဲ။ဆရာဆိုတဲ့လိုပဲဆရာရဲ့ကျေးဇူးကိုတပည့်တွေကအပြည့်ဝမသိနိုင်ဘူး။ငယ်သေးတဲ့လူတွေကိုယ်ကတိုင်ကဆရာဖြစ်လာတဲ့အခါကြားမှဒါကိုပြည့်ပြည့်ဝသိနိုင်မှာနော်။အဲ့တော့သူတို့ကမသိတတ်လို့ကိုယ်မတုံ့ပြန်လည်းပဲကိုယ်ကပဲသူ့ကိုသူတို့ဘုံမှာဆက်ပြတော့မေတ္တာကိုထားသွားရအောင်ပါပဲနော်။အေးငါတို့ကျေးဇူးကိုမှသူတို့မသိတာပဲ။သူတို့ဘုံမှာမေတ္တာထားနေလို့ဘာထူးမှလဲဆိုတော့ကိုယ့်မေတ္တာကိုအဲ့လိုရုပ်သိမ်းလိုက်မှဆိုရင်တကယ်ချစ်ရမရောက်ဘူး။နော်။အဲ့တော့ selfishness ငယ်တဲ့လူတွေကအများသောအားဖြင့် selfish ဖြစ်ကြပါတယ်။နော်။အင်တန်တဘာဝကြပါလား။ဒါလည်းပဲနော်။သူတို့အကျိုးကိုသူတို့ပူပြတ်လိုချင်တယ်။နော်။သူတို့လိုချင်တာတခုသူတို့အများဆုံးပဲသိတယ်။သူတဘာဝဘာလိုချင်လဲဆိုတာသူတို့အပြည့်ဝမသိနိုင်ဘူးနော်အဲ့တော့မိဘမှာဘလို့ခံစားရတယ်မိဘမှာဘလို့အခက်အခဲရှိတယ်ဆိုတာသားသမီးကမသိဘူးတချို့သားသမီးတွေကပူဇော်တယ်နော်ဟိုတနေ့ကပဲတရားကြီးတယောက်ဘလို့ပြောလဲဆိုတော့သမီးကပူဇော်တယ်တဲ့အဖေကားကြီးကဟောင်းနေပါပြီဒီကားကြီးကိုရောင်းပြီးတော့အစ်စ်ဝယ်ပေးပါအဖေခင်ဗျာမရှိမဲ့ရှိမဲ့ပတ်စံလေးတွေချိတ်ချုပ်ပြီးတော့အဲ့ဒီကားဟောင်းကိုရောင်းပြီးတော့ကားအစ်စ်ကိုရောင်းအောင်ဝယ်ပေးရနော်မိဘမှာရှိတယ်မရှိဘူးသူတို့တိတ်မစဉ်းစားနိုင်ဘူးနော်ဒါပေမဲ့မိဘဟာချစ်တော့သူတို့တောင်းရပေးလိုက်တာပဲအဲ့တော့တာသမီးတွေရဲ့မတိတတ်မှုကိုတပည့်တွေရဲ့မတိတတ်မှုကိုမိဘတွေဆရာသမားတွေကဉာဏ်ကြီးကြီးနဲ့မေတ္တာကြီးကြီးနဲ့ခွင့်လွှတ်နိုင်ရမယ်နော် punish မလုပ်ရဘူးနော်ခွင့်လွှတ်နိုင်ရမယ်လိုက်လျောနိုင်တော့လည်းလိုက်လျောရမယ်လိုက်မလျောနိုင်တဲ့အဆင့်ရောက်ရင်တော့နားလည်အောင်တရားချင်းစဉ်းသေးပေးရမယ်နော်ဟောတာငောက်တာတန်ခတ်တာချစ်အောင်ပြောတာကြောက်အောင်ပြောတာမကောင်းပါဘူး And it cannot be taken back. Middau, yang yu lai lu miya wu. Yang yu zing lu miya wu. Zong diya gu, dike chi yu ma yin, miya ra me chi dang. So ni lai chi yu ma yin. If it can be, it is not love. Okay, if you are like, you are the same, then you are not the same. So, if you are not the same, you are not the same. 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 You are not the same.အရင်တော့ကတော့ဘသူ့ဥပမာဖြစ်ဖြစ်မယုံတင်ကြတဲ့စိတ်နဲ့ပဲဆက်ဆံခဲ့တာလေနော်သူတို့အကြိုက်ကိုလိုက်နေသေးသေးတော့ငါ့ကိုချင်နေအောင်ပါပဲဒီနေ့သူတို့အကြိုက်ကိုငါမလိုက်နိုင်တဲ့အခါမှာငါ့ကိုမုန်းပါပါနော်ပြစ်ထားတော့ပါပါလို့အဲ့ဒါလို့အများရန်တွေးခဲ့တယ်နော်ဒါပေမဲ့တကယ်မြတ်တာကြီးမားတဲ့ဒီဖမိုးရဲ့ဆရာသမားတွေနဲ့အတူတူနေခဲ့တဲ့အခါမှာသူတို့အကြိုက်ကိုမလိုက်လဲပဲ တို့အရင်တိုင်းပဲဥပမာမေတ္တာစေတနာအပြည့်နဲ့ငုံငုံညံ့ညံ့ကြီးကြီးလင်းလင်းဆက်ဆံနေတာကိုတွေ့ရနော်ပြည့်တဲ့ပြောရင်တော့ဒီဖုံဖုံရဲ့ဥပဇေဆရာတော်ကြီးပဲနော်သူ့စကားကိုလည်းဒီဖုံဖုံကတစ်ခါတလေပဲနားထောင်ညာတော့ဖြင့်နားမထောင်နော်သူကဒီမနေဆိုဖုံဖုံကဒီမမနေခြင်းမှုဆိုတရားသွားတယ်နော်အများအားလုံးလုံးလေးရှိပြောရမယ်ဆိုရင်ဒီဖုံဖုံကငယ်လေးတည်းကတော်တော်ကို rebellious ဖြစ်တယ်ကိုကြိုက်တာကိုကိုဇွတ်လို့လို့ရှိတယ်။အဲ့လိုဇွတ်အတင်းကြီးအလုပ်ခဲ့လို့လည်းပဲမှားကြတာကြီးလည်းများလာပါဘူး။နော်။ဒါပေမဲ့လည်းတော်တော့တော်ပါသေးတယ်။မှန်တာတစ်ခုတော့လုံးမိသွားတယ်။အဲ့ဒါဘာလဲဆိုတော့တရားအထုတ်ဖြစ်သွားတယ်။ဒါလည်းပဲဇွတ်လို့တာပဲ။နော်။မလုံနဲ့ဆိုတော့ကြားထဲကလုံးတာပဲ။နော်။အဲ့တော့မေတ္တာကြီးမားတဲ့သူဆိုရင်သာသမီရဲ့အမှားတပည့်ရဲ့အမှားကိုဒီခံနိုင်ရမယ်ခွင့်လွှတ်နိုင်ရမယ်သေးနေပြရမယ်เนาะသူ့အမားတွေကသူတင်ကန်းစာရပြီးတော့သူတစ်ဖြည်းဖြည်းမှန်သွားမှာပါเนาะအဲ့တော့သူ့ကိုအတင်းကျပိတ်ပင်လို့ရှိရင်သူမစင်းစားတော့ပဲနဲ့တမင်တကာမကြိုက်ကြဘူးလို့လို့ရှိတယ်เนาะအချို့လူငယ်တွေအချို့သားသမီးတွေကသူတို့လုပ်နေတဲ့ကိစ္စမှားတယ်ဆိုတာကိုသူတို့သိတယ်เนาะဒါလောက်ညံမတုံးပါဘူးသူတို့သိတယ်เนาะသိရတဲ့သူတို့ဇွတ်လောက်တယ်ဘာဖြစ်လို့လဲလဲဆိုတော့မိဘကမလုပ်နဲ့ဆိုလို့ကိုလုပ်တာပဲသူတို့ခိုင်းတာကြီးပဲငါတစ်လုံးလုံနေရတာမလုံနိုင်တော့ဘူးနော်ကိုလိုလောက်မှုကိုရှာကျင်တာနဲ့ပဲတခါတလေလွတ်အတင်းကျလုံနော်တပည့်တွေလည်းလူပါပဲနော်ဆရာသမားတွေကဒါလုတ်ပါဆိုရင်တပည့်တွေကမလုတ်ဘူးနော်အမှန်တော့ဆရာသမားတွေပြောတဲ့ကိစ္စကကောင်းမှန်းသူတို့သိတယ်သိရနဲ့ပဲမလုတ်ဘူးမဟုတ်တာကိုလုတ်ကြတယ်နော်အဲ့ဒါလို့လုတ်တဲ့ကိစ္စတွေကိုစိတ်ပြတော့အပြစ်ဒဏ်ပြင်းပြင်းထန်ထန်ပေးလိုက်မယ်ဆိုရင်နာကြီးတဲ့စိတ်ဖြစ်သွားတယ်နော်အဲ့ဒီနာကြီးတဲ့စိတ်ဖြစ်သွားရင်ပို့ပြီးတော့မဟုတ်တာကိုလုပ်ချင်စိတ်များလာတယ်နော်ဟိုခြေတင်မှာမလုပ်နိုင်တော့မှကြွေရမှာတော့မကြိုက်တာကိုလုပ်ကူလုပ်ဦးမှာပဲအခုလိုငါလုပ်တော့သူတို့ဘာတတ်နိုင်တယ်လဲလို့စိတ်ထဲကကြိတ်ပြီးတော့အဲ့လိုမျိုးပြောတတ်တယ်ဟိုသဘောနဲ့ကြံ့နေတတ်တယ်တော်တော်ခက်တယ်အဲ့ဒါဒကာကြီးပြောင်းနေသူ့သားအကြောင်းဒီဖုံဖုံသိထားတာရှိတယ်နော်ဒီဖုံဖုံကလူတွေနဲ့ရင်းနှီးသွားရင်သူတို့ဘဝအကြောင်းတွေအကုန်လုံးသိအောင်လုပ်တာဒီမြတ်အတွင်းကြီးတွေစက်စုတယ်လို့တော့မထင်သေးခြင်းဘူးနော်အဲ့ဒါဘယ်လိုဖြစ်လဲဆိုတော့ဒီတကာကြီးကယာတိအမှန်တန်ကြီးတယ်သူဇနီးကလည်းပဲယာတိကြီးကြီးပဲနော်အမှန်တန်ပညာတတ်တယ်ယာတိကြီးကြီးယာတိကြီးတော့အလောက်ကလည်းအမှန်တန်များပါတယ်တူဒီတော့ตาလေးတယောက်ရှိတယ်နော်သာသမီကတယောက်ပဲရှိတယ်ဒီဘတွေကအလောက်ညာလုံးတော့ဒီကလေးကိုကလေးတိတ်နဲ့ပဲထားတယ်နော်အမေဖေကရုံးကနေပြန်လာရင်ကလေးနားလာတော့9မိနစ်လောက်ခီလိုက်ကြပြောလိုက်ဆိုလိုက်ပြီးရင်ကလေးလေးလက်ထက်ပြန်ထားခဲ့ပြီးတော့သွားပြန်နော်ကလေးကိုချီမထောင်းကလေးနဲ့မကစားဘူးကလေးနဲ့စကားသိမ့်မပြောနိုင်ဘူးနော်ကို့အလုံးနဲ့ကိုအချိန်ကုန်ကြတာဒါနဲ့တူတူနဲ့လူရင်းပြရမစင်ဒီကလေးကတစ်စီစီကြီးလာပြီနော်ကြီးလာတဲ့ခါမှာဒီစလင်ကန်းလေးရောက်တဲ့ခါမှာလူငယ်တွေရဲ့တဘာဝကတရားအောင်နဲ့ close ဖြစ်ခြင်းနော်အမတန်ရင်းနှီးခြင်းကို့မြတ်တာတွေအများကြီးပေးခြင်းသူ့ဆရာမြတ်တာတွေအများကြီးလိုခြင်းငငယ်လုံးကတော့သူ့ဘာသာသူကစားနေမှာတဲ့နိကိုနေစနေရွယ်ဆိုရင်ဒီလောက်ကြီးမဆိုင်သေးဘူးသူ့ကိုကစားစရာစားစရာပြေးထိုင်တော့သူပြောနေတာပဲဒါပေမဲ့၁၄နှစ်၁၅နှစ်ရောက်လာရင်စိတ်ဓာတ်ကပြောင်းလဲလာပြီးတော့ရင်းနှီးခြင်းတဲ့စိတ်ဖြစ်လာတယ်အထူးသဖြင့်မိဘနဲ့ရင်းနှီးခြင်းလေနော်ဒါကိုမိဘတွေနားလည်ဖို့သိရေးကြီးပါတယ်နော်သားသမီးကမိဘနဲ့ပွန့်ပွန့်နဲ့နဲ့ရင်းရင်းနှီးနှီးသိပြောခြင်းနော်တိုင်တိုင်နဲ့နဲ့နေခြင်းပါတယ်မိဘတွေရဲ့ဘဝကိုလည်းသူတို့ပြောပြတာကိုသူတို့နားထောင်ခြင်းနော်ငငယ်တော့အကြောင်းတွေဘာတွေပြန်ပြောပြရင်သိတဲ့ဘောကြအဲသူတို့အကြောင်းကိုလည်းပဲမိဘတွေကိုသိစေခြင်းပြောပြခြင်းဒါပေမဲ့မိဘတွေမှာအလောက်ကများလုံးတော့အချိန်မပေးနိုင်ဘူးစိတ်မဝင်စားတော့ဘူးနော်အဲ့ဒီခါကျတော့ကလေးတွေကအထူးသဖြင့်တူဒီသားဆိုဘယ်နဲ့နေလဲ lonely ဖြစ်နော်အင်မတန် lonely ဖြစ်သူ့မှာအပြင်မှာပဲပေါ်ရှိတယ်ငွေချင်းနဲ့ပေါ်ရှိတယ်နော်အဲ့လိုဖြစ်နေတဲ့ခါကျတော့ငွေချင်းနဲ့ပေါင်းရင်ငွေချင်းစီရပဲအပြင်ညာရမှာလူငယ်ဆိုတာလူကြီးနဲ့အပေါင်းအသင်းချင်းမှဒါမှလူကြီးစီကဘဝအတိတ်ကိုအမျိုးမျိုးအသိဉာဏ်အမျိုးမျိုးရတာနော်လူကြီးနဲ့ရင်းရင်းနှီးနှီးမဆက်ဆံတဲ့ကလေးဟာလေးနဲ့တည်းရင်းကျက်တဲ့အသိဉာဏ်ကိုမရနိုင်ဘူးနော်ဒါတွေက research တွေအများကြီးရှိပါတယ်နော်အဲ့တော့လူကြီးဆိုတဲ့ထက်မှာအရေးကြီးဆုံးကအမေနဲ့အဖေနော်အရေးကြီးဆုံးပဲဒီအမေနဲ့အဖေနဲ့မှမရင်းနှီးရင်တခြားဘလူဘသူနဲ့မှတကယ်မရင်းနှီးနိုင်တော့ဘူးနော်အဲ့တော့ဒီကလေးကတဖြည်းဖြည်းအပေါင်းအသင်းမှားပြီးတော့ပြောရရင်တော့အခုခေတ်ဖြစ်လေဖြစ်တာရှိတဲ့ဝိရေစီဝါဘက်ကပါသွားရောနော်
သူပြောင်းရှင်မှုတာယာမှုတွေကြာရင်လည်းမွေးစွာလုံးမိပါဘူးနော်ပထမမှာတော့မိဘမသိပါဘူးမသိဆိုဒီကလေးကမှတေချာမကဲမခတ်ဘူးဒီကလေးမှနည်းနည်းပါးပါးပြောင်းလဲနေပြီဆိုတာတော့မှသူတို့မသိဘူးနော်တဝန်းကျင်ကသိတယ်မိဘမသိဘူးနော်အမှန်တော့တာသမီးနဲ့တကယ်ရင်းနှီးနေတဲ့မိဘဆိုရင်ကလေးရဲ့အမူအရာနည်းနည်းလေးပြောင်းတာနဲ့ပြောလို့ရတယ်ဒီတစ်ချက် sensitive ဖြစ်တဲ့မိဘဆိုရင်ညနာကြည့်ရကြတဲ့အတန်ဒီအတန်ဒါကိုနှထောင်းကြတဲ့သူတခုခုဖြစ်နေပြီဆိုတာသိနိုင်တယ်ပြောစုဆက်ဆံရင်တာသမီးကသူတို့လုပ်ခဲ့တဲ့ညကိစ္စအကုန်လုံးမိဘကိုပြန်ပြောကျင်တယ်မပြောရရင်ကိုမနေနိုင်တာပဲဒါပေမဲ့မိဘကအမြဲတမ်းချုပ်ချယ်နေမယ်အပြစ်တင်နေမယ်နည်းနည်းလေးမှားတာနဲ့ဩဝါဒအရှိကြီးပေးမယ်ဆိုရင်ကြိုင်မိဘကိုပြောတော့နော်အဲ့ဒါဒကာကြီးပြတ်ဆိုဘယ်လိုပြောလဲဆိုတော့တော်ကြိုင်သူ့ဖေကလည်းချာပေးပြီအဲ့ဒါငါ့ဖေရဲ့စောက်ကြီးတွေကချက်ပြဘလောက်ဒါချက်ပြနံပါတ်6ထဲကလည်းချပါပဲအဲ့တော့နားလေအောင်ကြိုးစားဖို့လိုတယ်ကိုချင်းစားဖို့လိုတယ်နော်သူ့အတွက်ကူးပြောခံစားပေးဖို့လိုတယ်သူဘာဖြစ်ခင်တယ်သူဘာခံစားရသူ့ရဲ့မျှော်မှန်းချက်တွေသိဖို့လိုတယ်သူ့မှာအားငယ်တာကြောက်တာစိုးရိမ်တာတွေလည်းရှိတယ်ဒီအချိန်ကလည်းပဲကိုယ့်ကိုယ်ကိုမယုံရဲတဲ့အချိန်ဖြစ်နေနော်အစွန်းစားလည်းပြကျင်တယ်ယုံလည်းမယုံဘူးကိုယ့်ကိုယ်မရဲဘူးနော်အဲ့လိုကမှနီးနီးတက်ကနေပြီးတော့ဥမွင်လေးရင်းကြီးပြောမယ်ဆိုရင်လမ်းမမှားနိုင်ဘူးနော်အဲ့တော့ဒီကလေးကဝိစီဝဆွဲရဆွေမဲ့အလွန်ကြုံကြီးတော့မဖြစ်သေးပါဘူးဒီနေ့တော့ရဲကသူ့ကိုဖမ်းသွားတယ်နော်တခုခုကိစ္စတခုဖြစ်သွားပြီတော့ရဲကသူ့ဖမ်းသွားရောဖမ်းသွားတော့သူရဲဌာနကိုရောက်သွားပြီနော်အဲ့ဒီရောက်တဲ့အချိန်မှာ तू ကပြောလိုက်တာဟုတ် तू အိမ်ဖုန်းနံပါတ်ကဘယ်လောက်ပါဆိုတော့ပြောလိုက်တော့ရဲရာရှိက तू အဖေစီဖုန်းဆက်တယ်နော်ခမရသားဒီရောက်နေပါရဲ့အမှုကိစ္စနဲ့ဆိုတော့အဲ့ဒီအချိန်ကျမှ तू ဖေကတခါတော့ကိုတော့ကတွေအင်တန်ကြီးပြီတော့နော်ချိန်မကန်ပြီလက်မကန်ပြီဖြစ်ပြီနော်ဓမ္မကရာရဲစကားကိုလာတော့လာတော့သူ့အဖေအကြီးကျယ်ခံစားနေရတာကိုမြင်တော့အဲ့ဒီသားစိတ်တွေမှာဘလို့နေရထင်လို့နော်စိုက်ကောလော်ဂျီအင်တန်နဲ့နေတော့ပြောလိုက်တော့မနော်သဘောတွေကျနေတယ်တဲ့နော်အခုမှငါ့အတွက်ငါ့အဖေကခံစားတတ်တကူနော်အခုမှခံစားတတ်အရင်တော့ကဘာမှမခံစားသလိုပဲနေတာသားတယောက်ရှိတယ်လို့တော့မသိဘူးတဲ့အသိမှမပြုတ်နော်ငါကောင်းနေတုန်းကတော့ချီးမှန်းတော့ तू မသိဘူးတဲ့အခုငါဆိုးကမှ तू မှသားတယောက်ရှိမှ तू သိတယ်ကိုနော်နက်နက်နဲနဲစဉ်းစားပါနော်သားသမီးကိုလိမ်မာစေခြင်း तू attention အများကြီးပေးရမယ်လူတယောက်ကိုအချိန်မပေးနိုင်ဘူး attention မပေးနိုင်ဘူးဆိုရင် तू ပုံမှာမေတ္တာတွေထားပါလို့ဘာနဲ့ပြောမှာရောပတ်ဆံကြီးသွားနော်ရောမုံဖူရောအင်းကြီးဥစ္စာရောကားတစီဒါလောက်နဲ့တကယ်ချစ်ရရောက်ပြီလားနော်သူ့ဘဝကိုနားမလဲဘဲနဲ့သူ့ကိုဘယ်လိုလုပ်ချစ်မလဲနော်အဲ့တော့ဒီလိုဟာတွေကအများကြီးကိုတွေ့ကြုံနေရတာနော်ကိုမိသားစုတွေမှာလည်းပဲအသင်းအသင်းဖြစ်တာမျိုးတွေရှိမယ်ကိုပောင်းချင်းအတိုင်းဝိုင်းတွေမှာလည်းပဲဖြစ်တာတွေကြားရမှာနော်အဲ့တော့သားသမီးကိုတကယ်ချစ်လို့တကယ်ကြည်ပွားစီခြင်းနဲ့ဆိုရင်လက်ပေါ်တည်းနေဖို့အရေးကြီးပါတယ်နော်နေနေစဉ်ပြောဖို့ဆိုဖို့ဆွေးနွေးဖို့အင်တန်အရေးကြီးပါတယ်ငါမိဘကငါ့ကိုတကယ်နားလေတယ်ငါ့ကိုတကယ်ချစ်တယ်ငါ့ရဲ့ကြီးပွားမှုကိုတကယ်လိုလားတယ်ငါ့ရဲ့အတွေးခေါ်အယူဆတွေငါ့ရဲ့အသည့်အမြင်တွေကိုတန်ဖိုးထားတယ်လေးစားတယ်လို့သိရတယ်အဲ့ဒီသားသမီးကမကောင်းတဲ့လူကိုကြတော့မှမလုပ်ပါဘူးနော်ငါ့ကိုလည်းတန်ဖိုးမထားဘူးငါ့ကိုလည်းအသိမှမပြူငါ့ကိုလည်းမချစ်ဘူးငါအတွေးခေါ်အယူဆကိုပြောလိုက်ရင်မင်းဘလောက်သိလို့တုံးဆိုပြီးတော့ပယ်ချတယ်နော်အဲ့ဒီလိုဖြစ်တာခံစားရတာများလာတဲ့ခါမှာမိဘပုံမှာမတိမတာလေးနာကြည့်တဲ့စိတ်ဖြစ်ပြီးတော့တမင်ငါမိဘမကြိုက်တော့လို့ပြောတာနော်အဲ့တော့အမှတ်တမဲ့တွေးလိုက်ရင်တော့သားသမီးအပြည့်လို့ပဲထင်ပါနော်အဲ့တော့မိဘဘက်ကချင်းချက်တွေအများကြီးပါပါတယ်နော်မိဘတွေကအပြည့်ပုံချတယ်လို့တော့ထင်ပါနဲ့ဒီဘုံဘုံလည်းပဲမိဘတွေမှာပါနေပါတယ်နော်အဲ့တော့မိဘတွေအပြည့်တင်ကိုကုတ်ကုတ်ပြန်အပြည့်တင်ရောက်တော့မှာဒါပေမဲ့ဖြစ်ဖြစ်မတိတော့ကမတိခဲ့လို့ရှိပါစီတော့တိတဲ့အချိန်မှာသားသမီးဘလောက်အသက်ကြီးသွားကြီးသွားနော်ရင်းရင်းနှီးနှီးတို့ကိုတိအောင်ကြိုးစားပါသူတို့ခံစားချက်ကိုတိအောင်ကြိုးစားပါနော်ကိုချင်းစားပါလေးစားပါတန်ဖိုးထားပါနော်လေးစားပါတန်ဖိုးထားပါဆိုတာကသူ့ရဲ့အတွေးခေါ်နဲ့သူ့ရဲ့ခံစားချက်ကိုနားလည်အောင်ကြိုးစားပြီးတော့အတိမတ်ပြုပါနေရာပေးပါကိုနဲ့အတွေးခေါ်ဤစမတူတိုင်းတယ်မချလိုက်နဲ့ကိုနဲ့ခံစားချက်ချင်းမတူတိုင်းတယ်မချလိုက်ပါသူ့မှာကိုယ်ပိုင်အတွေးခေါ်နဲ့ကိုယ်ပိုင်ခံစားချက်ရ
ရှိသင့်တယ်ရှိရမယ်ဒါမှ तू ကလူဖြစ်မှာကိုယ်ပိုင်တွေးခေါ်နဲ့ကိုယ်ပိုင်ခံစားချက်မရှိရင် individual ဖြစ်တယ်လို့မပြောနိုင်ဘူးနော် तू ကစီးချာရက်တည်နိုင်တဲ့လူသားတယောက်ဖြစ်တယ်လို့မပြောနိုင်ဘူးနော်အဲ့တော့လူဟာကိုယ်အသိဉာဏ်ကိုယ်အတွေးခေါ်ကိုယ်ခံစားချက်နဲ့ကိုယ့်အကူနေရမှသာကိုယ့်ကိုယ်ကိုအားရမှုကျင်းရမှုရှိတယ်ကိုယ့်ကိုယ်နဲ့သူ့စိတ်နေရမှဆိုရင်ဘလို့မှအားရမှုကျင်းရမှုမရှိဘူးအင်တန်ကျင့်ကြပါAt their best, they are amazingly unselfish and altruistic, able to offer others a truly unconditional, continuing love with no strings attached. No,
hello, you da chalu no, you da deke kima la de poku sin. No,
deke gu unselfish chit. No, ko chiu gu lowa ma ngae de ne, you da cha nai no. Dam dam chit khe de no. Lu tabawa ma, lu ye motive, lu ye tabaw tha de ha.များသောအားဖြင့် mix ဖြစ်နေတယ်ရောနေတယ်သူ့အကျိုးကိုလိုလားတယ်ဆိုတဲ့ကိစ္စတွေမှာကို့အကျိုးလည်းပါနေတတ်တယ်တခါလေကို့အကျိုးကများများသူ့အကျိုးကနည်းနည်းဖြစ်နေဒါပေမဲ့ကို့အကျိုးများနေတာတော့မသိအောင်ဖုံးထားလိုက်သူ့အကျိုးကြီးပဲဆိုတဲ့ဘောမျိုးပေါ်ပြတယ်နော်ဒါပေမဲ့တကယ်ကိုစစ်မှန်တဲ့မြစ်တာနဲ့သက်ဆန်တဲ့လူဆိုရင်ကို့အကျိုးကိုထက်မစင်စားဘူးနော် able to offer others a truly unconditionalcontinuing love with no strings attached သူ့ကိုငါချစ်တာဘာကြောင့်ဆိုတာအကြောင်းပြချက်မရှိတော့ငါအကြိုက်ကိုလိုက်မယ်ငါပြောလို့နေမယ်ငါစကားနားထောင်မယ်ဆိုရင်ချစ်မယ်လို့ဒီလိုမဟုတ်တော့ဘယ်သူတယောက်မှနောက်တယောက်ရဲ့စကားကိုရာခိုင်နှုန်းပြည့်ငါမထောင်နိုင်ဘူးနားထောင်နေတဲ့အခါရှိတယ်လို့နားမထောင်နေတဲ့အခါမလဲလျောနေတဲ့အခါရှိတာပဲနော်အဲ့တော့တကယ်စိတ်မှန်တဲ့မြတ်တာမှာတဲ့ condition အကြောင်းပြချက်တောင်းဆိုချက်မရှိဘူးနော် Their unconditional love allows them to love without concern for themselves and without necessarily being loved in return နော်ကိုယ့်အတွက်ဘာမှအแทမစင်စားဘူးနော်ပြီးတော့ကိုယ့်ကိုယ်ကိုပြန်ချစ်ဖို့တောင်မှမမျှော်လင့်ဘူးနော်ငါသူ့မှာမေတ္တာထားတယ်သူ့အကျိုးငါတနေ့လောက်ဆောင်ရွက်ပေးတယ်သူလွတ်လပ်တော့ငါထောက်ကူပေးမယ်သူအသိဉာဏ်ရှိအောင်ထောက်ကူပေးမယ်နောက်ဆုံးသူဟာတကယ်အသိဉာဏ်ရှိပြတော့နော်သာဝတ်နေရေးမှာလည်းပဲငါ့ပုံမှာမိခိုးမှုမရှိတော့ဘူးနော်အဲ့တော့ financially independent နော်သာဝတ်နေရေးသူ့အတူရှာတတ်သွားပြီငါ့ပုံမှာမိခိုးမှုမလိုတော့ဘူးနော်အဲအဲ့ဒီလိုပဲပြီးတော့ emotionally independent တချို့လူတွေကကိုကဝန်းနေနေရင်သူများကကိုနဲ့လိုက်ပြီးဝန်းနေမှကြိုက်ငါကဝန်းနေနေတာကိုသူကဝန်းမနေရင်အဲ့ဒါငါ့ကိုမချစ်လို့ဆိုတော့စိတ်ဆိုးတတ်တယ်နော်သူကတော့နေနေလိုက်တာသိမ်းသားလိုက်တယ်အဲ့လိုထင်တတ်တယ်နော်တကယ်ချစ်တဲ့လူကငါစိတ်ဆင်းရဲနေတယ်ဒါပေမဲ့ကိစ္စမရှိဘူးသူစိတ်စိတ်မဆင်းရဲပါဘူးငါစိတ်ဆင်းရဲတာသူ့စီမကူးဆက်ပါဘူးနော် emotionally သူကတွဲမထားဘူး attach မဖြစ်ဘူးနော်သူ့ဟာသူကြည်ကြည်လင်အေးချမ်းချမ်းနေရတယ်နော်ထို့သူပဲနော်ကိုကသူ့ကိုချစ်တယ်ဆိုရင်သူစိတ်ဆင်းရဲနေတဲ့အခါမှာကိုကစိတ်မဆင်းရဲအောင်နေနိုင်ဖို့လိုတယ်နော်အပြန်လာမယ်နော်ဒါကြောင့်လို့ဆိုတော့သူ့မှာတောကကြီးလို့ကိုယ်စီလာတဲ့ခါမှာကိုကတောကရင်းနဲ့ခေါင်းမိတောက်သွားရင်ဘာဆက်လို့ဘာမှမလုပ်တတ်ဘူးနော်အဲ့တော့သူ့မှာတောကကြီးနေတော့မှကိုကတည်တည်ငြိမ်ငြိမ်အေးအေးချမ်းချမ်းလေးနဲ့နေနိုင်ရမယ် emotionally independent ဖြစ်ရမယ်နော်ဥပမာတစ်ခုပြောမယ်ဆိုတော့ယောဂကြီးကြီးနဲ့ခွဲဖို့လိုတဲ့ခါမှာနော်ခွဲစိတ်မှုကုသမှုလိုတဲ့ခါမှာစေမျိုးချင်းချင်းမခွဲဘူးတဲ့နော်စေမျိုးဆရာဝန်ဟာသူစီမျိုးကိုယောဂကြီးကြီးခွဲမပေးဘူးအသိမောလေးဆိုတော့ခွဲမှာပေါ့နော်အနာလေးပြည်ပြနေတာခွဲရမျိုးတော့လုံမှာပေါ့နော်ဥပမာနှလုံးနဲ့ပတ်သက်ပြီးခွဲရတာမျိုးလို့စက်ကန်နဲ့ပတ်သက်ပြီးခွဲရတာမျိုးလို့ဆိုရင်စီမျိုးကမလုံဘူးတဲ့ဘာဖြစ်လို့မလုံတာလဲ emotionally attached ဖြစ်နေတယ် emotionally independent မဖြစ်ဘူးတောကကြီးနေတယ်နော်အဲ့တော့တောကကြီးမှားတတ်တယ်နော်ဒါကြောင့်တောကတိတ်ကြီးလုံးတဲ့လူဟာတကယ်မြတ်တာထားလို့မဖြစ်နိုင်ဘူးစဉ်းစားကြည့်ဖို့ရနော်တစ်ချက်ချင်းတစ်ချက်ချင်းကိုသိချာစဉ်းစားပါနော်အဲ့တော့နောက်မှသူ့ကိုချင်းလို့တောကဖြစ်လိုက်ရတာလို့ပြောမယ်နော်အဲ့ဒါမြတ်တာမဟုတ်ဘူးအဲ့ဒါသမုဒိယဘယောစီပူလောင်တယ်မြတ်တာဟာဉာဏ်နဲ့ရှင်နော်ဉာဏ်နဲ့ရှင်တဲ့အတွက်ကြောင့်ပူလောင်မှုကိုမဖြစ်စေ
ဒါပေမဲ့ခုနပြောဆိုနော်လူရဲ့သဘောထားတွေမိုးပြစ်စီဟာ mix ဖြစ်တာများတယ်နော်မေတ္တာနဲ့တမှုတရားရောနေတတ်တယ်ဒီဘက်နဲ့တာသမီဆိုနှစ်ခုစလုံးရောနေတာနော်အဲ့ဒီမှာတမှုတရားကနည်းပြီးတော့မေတ္တာကကြီးရင်အင်မတန်ကောင်းပါတယ်နော်မေတ္တာကနည်းပြီးတော့တမှုတရားအကြီးနေနော်ပူတာပဲဖတ်တယ်နော်အဲ့တော့အဲ့လိုနော် emotionally independent ဖြစ်မယ်ဒီတော့ psychologically လည်း independent ဖြစ်မယ်။သူစိတ်ချမ်းသာအောင်ငါလုပ်ပေးမှဖြစ်မယ်လို့ဒီလိုမတွေးတော့ဘူး။ငါစိတ်ချမ်းသာအောင်သူလုပ်ပေးမှဖြစ်မယ်လို့လည်းမတွေးတော့ဘူး။အမှတ်တမှတ်တွေးကြည့်ဘယ်လိုဖြစ်မလဲ။အဲ့လိုလုပ်ပေးမှဖြစ်တယ်လို့တွေးတော့မှာနော်။ဒါပေမဲ့တကယ်မြစ်တာကဘာလဲဆိုတော့သူဟာသူစိတ်ချမ်းသာအောင်နေတတ်သွားအောင်နီလန်းပေးမယ်နော်။ဒါကြောင့်မြတ်စွာဘုရားရဲ့မြစ်တာအဲ့ဒီမြစ်တာမျိုးနော်မြတ်စွာဘုရားကသူများကိုစိတ်ချမ်းသာအောင်လုပ်ပြတာမဟုတ်ဘူးနော်စိတ်ချမ်းသာအောင်နေနည်းကိုပေးလိုက်တာနော်သူတပားစိတ်ဆင်းရဲနေလို့မြတ်စွာဘုရားစိတ်ဆင်းရဲမှာမတူတွဲမှစိတ်မဆင်းရဲပါဘူးနော်အင်မတမေတ္တာကုဏကြီးပါဆိုတော့မြတ်စွာဘုရားကမတူအတွဲမှမပူဘူးနော်အဲ့ဒါမေတ္တာအဖြစ်ပဲနော်အဲ့တော့ငါစိတ်ချမ်းသာအောင်သူလုပ်ပြရလိမ့်မယ်လို့ဒီလိုညွှန်လဲနေမှာတောင်းဆိုနေမှာဆိုရင်ဟိုတစ်ဖက်သားမှာကိုယ်စိတ်ချမ်းသာအောင်လုပ်မပေးနိုင်တဲ့အခါဘယ်လိုခံစားရလဲစိတ်ရှင်းရတော့မှာပဲနော် guilt ဖြစ်တော့မှာဩသူစိတ်ချမ်းသာအောင်ငါမလုပ်ပေးနိုင်ပါလားနော်အဲ့တော့သူစင်းရင်သူစိတ်ဆင်းရဲနေတာပဲကိုယ်ကြောင့်ဆိုတာမျိုးဖြစ်သွားပြီနော်ကိုယ်အပြစ်ဖြစ်နေပြီနော်အဲ့တော့အပြစ်ကြီးရှိတဲ့လူတယောက်ဖြစ်သွားပြီမကောင်းတော့ဘူးနော်အဲ့တော့တကယ်မြစ်တာဟာကိုယ်ကိုယ်တယောက်အပြစ်ရှိတဲ့လူတယောက်ဆိုတဲ့ခံစားမှုမျိုးဖြစ်အောင်မလုပ်ဘူးနော်အဲ့တော့ငါကစိတ်ချမ်းသာအောင်ကျူးစားပြီးတော့နေပါမယ်။နေလည်းပဲကိုယ့်ကိုယ်တရားနှုံးသွင်းကိုယ့်စိတ်ကိုယ်ကိုသိကိုယ့်စိတ်ကိုယ်ကိုကြည့်ပြီးတော့နားလည်ပြီးတော့ကိုယ့်ကိုယ်စိတ်ချမ်းသာအောင်နေပါနော်။ဒီကြားတဲ့ကတခြားအခက်အခဲတစ်ခုခုရှိရင်တော့အကူအညီပေးမယ်။တရားနဲ့ပတ်သက်တဲ့အခက်အခဲရှိရင်လည်းပဲပြီးနေတော့ပေးမှာပဲနော်။အဲ့တော့အဲ့လိုဖြစ်လာရင် psychologically independent ဖြစ်နေတယ်နော်။အဲ့ဒါလို့မေတ္တာအစစ်ဆိုတာကြားလေလေမိခိုမှုမရှိအောင်အထောက်အကူပေးလေလေပဲနော်မိခိုနေအောင်လုပ်နေမေတ္တာမဟုတ်ဘူးနော်အားငယ်နေအောင်ကြောက်နေအောင်ကိုယ်အားကိုးနေအောင်လုပ်နေမေတ္တာမဟုတ်ဘူးနော်အဲ့တော့ financially လည်း independent ဖြစ်ရမယ် emotionally independent ဖြစ်ရမယ် psychologically independent ဖြစ်ရမယ်နော် intellectually သူသိကြတာရှိရင်သူ့ဟာသူရှားတတ်အောင်သူတဖြည်းဖြည်းထွေနေပြေးသွားမှာနော်ဒီဖုံးဖုံးအတူတူနေခဲ့တဲ့ဒီဖုံးဖုံးစာပေတွေအများကြီးတင်ပေးခဲ့တဲ့ဆရာတော်ကြီးဆိုရင်သူ့ကိုမဲခွန်းတစ်ခုသွားမေးရင်သူဘာလုပ်လဲသူစာအုပ်တော့ယူပြီးတော့ဖွင့်ပြလိုက်ဒီစာအုပ်ဘယ်နေရာမှာပါရှိရသွားဖတ်တော့နော်မဆုံးနိုင်အောင်ထပ်ထပ်ခါခါရှင်းမပြနော်စာရှာတက်အောင်တင်ပေးလိုက်သူ့မှာ library အကြီးကြီးရှိစာပေကျမ်းဂန်ပိဋကတ်တွေအမျိုးမျိုးလောကီပိဋကတ်ကျမ်းဂန်စာတွေအမျိုးမျိုးရှိမတိလို့တခုခုသွားမရင်ဘယ်တော့မှအခြေကြီးရှင်းမပြောင်းတခုခုကိုလည်းထရရေးထားရောက်တော့ပြိုင်မှားရင်မှားတယ်လို့ပဲပြောလိုက်တယ်ဘာကြောင့်မှားတယ်လို့မပြောဘူးနော်ဘာကြောင့်မှားတယ်လို့သိချင်ဘယ်စာအုပ်သမဏဘလောက်ဘုမုံအခန်းကဏဘလောက်ကိုသွားဖတ်ပါတခါလေဒီပုံမှာကိုအမှားလေးတခုခုဘာကြောင့်မှားတယ်ဆိုတာသိဖို့အရေးနော်မိုးလင်းကမိုးချုပ်စောက်တည်းအများကြီးကြထက်ခါထက်ခါဖတ်ထက်ခါထက်ခါဖတ်နော်အချိန်လေးအင်မတန်ကုန်တာပဲနော်သူပြောလိုက်9မိနစ်နဲ့ပြီးမဲ့ကိစ္စကို9နာရီလောက်မကောက်ဘူးအချိန်ပေးရနော်အဲ့လိုနဲ့ဖတ်လာလိုက်တာအခုဆိုရင်ပြီးကျင်တာရှိရင်တိတ်မမေးရတော့နော်အင်မတန်ကောင်းသွားတယ်နော်အင်မတန်ကျေးဇူးကြီးပါတယ်သူ့ကိုကျေးဇူးတင်လိုက်တယ်ပြီးကြတဲ့မတ်လတုန်းကသူနိုင်ငံခြားနေပြန်လာလို့သူ့ဒီမှာခဏသွားနေသေးတယ်နော်သူ့ကျေးဇူးတွေအမှတ်ရလို့ကိုအားကိုကိုးနေအောင်သူနှီးပေးလိုက်တယ်ပြီးကျင်တာရှိရင်ကိုအားကိုရှာတက်အောင်နှီးပေးလိုက်တယ်မင်းတရားရှိရင်ငါကုံပြောပြမယ်ဆိုရင်မေတ္တာတော့မေတ္တာလို့ပြောလို့ရတယ်နော်ဒါပေမဲ့တိတ်အစင်တန်မမြင်ပါဘူးကို့ဘုံမှာမိခိုနေအောင်လုပ်ရတယ်နောက်ထပ်မင်းမသိတာရှိလည်းပဲငါပဲလာမေးအောင်နော်ဒါအဲ့တော့အခုအဲ့ဒီဆရာတော်ကနိုင်ငံခြားကြောက်တော့ဘယ်လိုလုပ်သွားမေးတော့မေးလို့မဖြစ်တော့ဘူးနော်ဒါပေမဲ့မေးဖို့မလိုတော့ဘူးနော်အဲ့တော့ intellectually independent ဖြစ်သွားအောင်လုပ်ပြလိုက်တယ်နော်အပညာပိုင်းဆိုင်ရာမှာကိုယ်ကိုယ်ကိုအားကိုးနေအောင်နှီးပေးတယ်အဲ့ဒါပဲနော်ချီမထားဘူးတော့သူကလမ်းလျှောက်ခိုင်းတာဂုံးပိုးပြီးတော့ယူမသွားဘူးမင်းချောင်းနဲ့မင်းလျှောက်တယ်နော်အင်မတန်ကြည့်ကြည့်ရစရာနော် ပြီးတော့ spiritually independent ဆိုလည်းရှိသေးတာပဲနော်တရားနဲ့ပတ်သက်တဲ့ကိစ္စနော်တရားကြည့်ဖို့အရေးမှလည်းပဲသူ့ဟာသူကိုယ်ကုခန္ဓာကိုသူကြည့်တတ်အောင်ရှိတတ်အောင်မြင်တတ်အောင်နိလန်ပေးရအဲ့လိုပြောသူခန္ဓာကိုသူကြည့်ပြီးတော့ကြည့်ပြီးတော့နော်ခန္ဓာ၅ပါးအကြောင်းကိုကြားလေသိလေကြားလေသိလေရင်းချက်လေအေးချမ်းလေလွတ်လပ်လေအဲ့လိုဖြစ်သွားတယ်နော်ဒါမှရှိရရောက်တယ်Getting a return on their love is not what matters to them. Ko wa tu chit de so do no. A jwe chi yang lou pe de do tu sia zon de khu pyan ya bo yee ko de lou wa myan nyet ma tha bu. Truly unconditional love is both free and freeing. De ge sit man de no. Taung chu ma pa de mit da ha de.ဒီရတဲ့လူမှလည်းလွတ်လပ်နေတယ်လို့ခံရတဲ့လူမှလည်းပဲလွတ်လပ်ပါတယ် both free and freeing ကိုလည်း free ဖြစ်တယ်သူလည်း free ဖြစ်တယ်တကယ်လွတ်လပ်တဲ့မြစ်တာပဲနော်တစ်ခုခုနှောင်ကျိုးပါနေသူစရာတစ်ခုခုမျောလင့်နေလို့ရှိရင်ကိုကမျောလင့်နေရတာနဲ့ကိုပဲမလွတ်လပ်တော့ငါမျောလင့်တာသူစရာရပါမယ်ဘယ်တော့ရမလဲမရရင်ဘယ်လိုလုပ်ရပါမလဲနေနေရတယ်လွတ်လပ်တော့ဘူးနော်ငါဘာမှမမျောလင့်ဘူးငါတက်နေတာလုပ်ပြလိုက်ပြီပြီးပြီဒါပဲလွတ်လပ်သွားတယ်နော်ဟိုရတဲ့လူကလည်းပဲသူ့ပြငါအကူအညီယူထားတယ်ရထားတယ်နော်သူကငါ့ကိုမေတ္တာမတန်ကြီးမားလုံးလို့ငါ့ကိုအကူအညီတွေအများကြီးပေးတယ်ငါသူ့ကိုကျေးဇူးပြန်ဆရအောင်ပါပဲနော်သူကတော့တခုခုတော့ပြန်မျောလင့်အောင်ပါပဲဆိုတဲ့စိတ်လေးသူ့မှာရှိနေရင်ညနေညတိုင်းအကျိုးရှင်ကိုပြန်မြင်ရတဲ့လူလို့ဖြစ်နေတယ်နော်အကျိုးမဆက်တည်ဘူးလားလို့မေးတာခားတယ်လို့ဖြစ်နေတယ်ခားတိတ်ခတ်တယ်နော်ဒါကြောင့်တကယ်ဖြစ်လို့ရှိရင်ငင်ကကျေးဇူးကိုမသိပါဘူးလို့မပြောပါနဲ့။မင်းတို့ကျေးဇူးကမ်းတယ်လို့မပြောလိုက်ပါနဲ့။ဘာကြောင့်လဲဆိုတော့အဲ့လိုပြောလိုက်ရင်အတိတ်တွေကနှောင်ကျိုးပါနေတယ်နော်။လွတ်လပ်တဲ့မြတ်တာမဟုတ်တော့ဘူးနော်။ပေးနိုင်ရင်လွတ်လွတ်ကျွတ်ပဲပေးလိုက်ပါ။အကယ်၍မပေးနိုင်ဘူးဆိုဘယ်နဲ့လုပ်။မပေးနိုင်သေးပါလားလို့ပဲသိပါလို့နော်။အပြစ်မတင်ချင်ပါဘူး။နော်ဒါကြီးကဇွတ်အတင်းကြီးဖြစ်အောင်လုပ်လို့ရတာမဟုတ်ဘူးနော်အဲ့တော့အခုအားလုံးပဲအသက်တွေပေါ်ရကြပါပြီကိုပတ်ဝန်းကျင်မှာကိုမိသားစုကမှစီမျိုးတွေမှာငွေချင်းတွေထဲမှာနော်လို့ပေါ်ကမယ်ဒီကမှာသူ့ကိုသူတကယ်ဖြစ်ပါတယ်ဆိုတဲ့လူတွေကအများကြီးရှိပါတယ်နော်အဲ့ဒီရှိတဲ့လူတွေနဲ့ပတ်သက်ပြီးတော့တခါတည်းမှာကိုစိတ်ထဲမှာသူတို့နဲ့ပတ်သက်ပြီးစိတ်မချမ်းမသာဖြစ်ရတဲ့ခါကြီးရှိတယ်နော်ဖြစ်ရတဲ့ခါမှာကိုစိတ်ကိုကိုသေးချာပြန်ကြည့်ပါငါဘာဖြစ်လို့စိတ်မချမ်းမသာဖြစ်ရတာများသောအားဖြင့်စိတ်မချမ်းသာဖြစ်ရတာဟာဥပက္ခသဘောထားတကယ်မမှန်လို့ပါနော်ငြင်းကြက်ထားနေလို့ဒီလိုပါနော်အဲ့တော့အဲ့ဒီလိုတကယ်အစ်စ်မြင့်တဲ့မြစ်တာကိုမထားနိုင်သေးခင်မှာကိုမြစ်တာမှာငြင်းကြက်ပါနေတယ်ဆိုတာလေးကိုတော့ရိုးရိုးသားသားတတ်တည်ရှိရှိပြီးပါနော်ကိုကုတ်ကမလိမ်မဲနဲ့သူတစ်ပါးကိုလည်းမလိမ်မဲနဲ့နော်ငါနေပုံမှာအဲ့လိုမျက်လင်းချက်တွေထားပါတယ်ဆိုတာကိုဘုမင်းလည်းပြောကြည့်သားမှာဗာဖြစ်တာလည်းသိအောင်ပို့ပြီးနှီးလို့ရပြီကိုအရှင်ပြေသွားတယ်နော်ဘုမုံတော့မရေတည်းရဲ့နဲ့ခဏခဏပြောတယ်မပြောပါနဲ့လေကိုအရှင်ပြေလေဖြစ်လာနော်ရေတသားပြောတာနော်ကိုကသူ့ဘက်ကဘာကိုမျက်လင်းပါတယ်ဆိုတော့ပြောလိုက်တာလေမမျက်လင်းရဘူးမဟုတ်ဘူးဘုမုံကိုယ်တိုင်တောင်မှအခုပြောတော့မြတ်တာအစ်င့်မြင့်မြင့်မျိုးမထားနိုင်သေးပါဘူးနော်ထားနိုင်ဖို့ကိုကြိုးစားတဲ့သဘောရှိပါတယ်နော်ဘလိုနည်းနဲ့ကြိုးစားလဲဆိုတော့မထားနိုင်တိုင်းမထားနိုင်တဲ့အဲ့ဒီစိတ်ကိုပြန်ကြည့်တယ်။ငါတခုခုမျောလင့်နေသေးတယ်။နော်။ငါမြတ်တာဟာတကယ် free and freeing မဖြစ်သေးပါဘူး။နော်။အဲ့ဒါကိုသိတာကပထမ step အရေးကြီးဆုံးပဲ။နော်။ဒီချက်ကိုအဓိကထားပြောချင်တာပါ။ဒီကပြောခဲ့တာတွေအားလုံးကတော့အချမ်းရံနေတမ်းပါနော်။အဲ့တော့ကိုယ်စိတ်ကိုကိုကြည့်ပါ။လူုံပြောက်ကိုကိုချစ်တယ်ဆိုရင်အဲ့ဒီချစ်တဲ့စိတ်လေးပြန်ကြည့်ပါတကယ်လွတ်လွတ်လပ်လပ် both free and freeing ဆိုတဲ့ unconditional ဖြစ်တဲ့မေတ္တာနဲ့ဖြစ်တာဟုတ်ရဲ့လားမဟုတ်သေးဘူးဆိုရင်အဲ့ဒီမဟုတ်သေးဘူးလို့သိရတာတိတ်အကျိုးများတာနော်ဘာကြောင့်လဲဆိုတော့အဲ့ဒါကိုမှမသိရင်ဖြည့်ဆက်လို့ဘလို့မှမရတော့ဘူးနော်တကယ်စိတ်မှန်တဲ့မေတ္တာလုံးလုံးမဖြစ်နိုင်တော့ဘူးနော်အဲ့တော့ဒီစုံတယောက်ကိုနော်ကိုကတကယ်ကိုလုံးဝညလုံးကြီးမပါတဲ့မြတ်တာနဲ့စင်စင်ကြယ်ကြယ်လေး ဆုံးရပြေးလိုက်တဲ့အခါမျိုးလဲရှိတတ်ပါတယ်နော်ရှိတဲ့အခါမှာအဲ့ဒီကိုယ်စိတ်ကိုကိုယ်ပြန်ကြည့်စမ်းပါဘယ်လိုများနေတယ်လဲနော်ပြောပြဖို့တော့မလွယ်ဘူးနော်အင်မတန်ကျဉ်းနှပ်ပြီးတော့အင်မတန်အေးချမ်းပြီးတော့အင်မတန်လွတ်လပ်နေတာလေနော်အဲ့တော့ကိုယ်ကစိတ်မှန်တဲ့မြတ်တာနဲ့ဖြစ်နိုင်ဖို့ပေးနိုင်ဖို့ကကိုယ့်အတွက်တကယ်တော့အကောင်းဆုံးပဲအင်မတန်ရင့်ကျက်တဲ့တည်ငြိမ်တဲ့အေးချမ်းတဲ့သဘောထားကြီးတဲ့မေတ္တာစိတ်ကြီးကဖြစ်လာ။အဲ့ဒီစိတ်ကအားရစရာ၊ကျဉ်းနှံ့စရာအကောင်းဆုံးပဲ။ဟိုဝိပဿနာပါအထုံးတဲ့လူပို့ဆိုရင်တော့ငါဟာမေတ္တာရှင်ကြီးဆိုပြီးတော့ဒီလိုတော့တွေးမှာမဟုတ်ဘူးနော်။ဒီလိုတွေးရတဲ့အခါလဲရှိတတ်ပါလေနော်။ဒါပေမဲ့တကယ်တတိနဲ့ကြည့်တဲ့အခါမှာကိုယ့်မေတ္တာစိတ်ရဲ့စင်ကြယ်မှုကိုမြင်တဲ့အခါမှာနော်။အင်မတန်အားရအဲ့ဒါလို့ချစ်ကြဖို့ဆိုတာအင်မတန်ခဲတယ်ချစ်ခဲတယ်နော်အဲ့ဒါလို့ချစ်ရတာဟာအင်မတန်ကျင့်တ်ဆရာကောင်းတဲ့ကိစ္စတခုဒါဟာတကယ်မချူရတီပါပဲရင်းကျက်မှုဖြစ်ပါလေနော်တကယ်အသိဉာဏ်ကြီးမှတကယ်စိတ်နဲ့သဘောထားကြီးမှအဲ့ဒါလို့ချစ်လို့ရတယ်အသိဉာဏ်မကြီးရင်သဘောထားမကြီးရင်အဲ့ဒါလို့စိတ်မျိုးနဲ့ချစ်လို့မရဘူးနော်ဒါကြောင့်တကယ်အစိမ့်မြင့်တဲ့မြတ်တာမှာအသိဉာဏ်ပါနေရင်ကျက်မှုဟာပါနေတယ်။အဲ့ဒီအတိဉာဏ်နဲ့ရင်ကျက်မှုကဒီမြတ်တာနဲ့တွဲပြီးတော့မြင်ရတယ်။နော်။မြတ်တာစိတ်ကိုကြည့်ရင်လည်းကိုယ့်ရဲ့တကယ်ရင်ကျက်တဲ့လူကြီးဆန်တဲ့မချောဖြစ်တဲ့သဘောထားနဲ့အတိဉာဏ်ကိုမြင်နေရတယ်။ပြီးတော့အဲ့ဒီမြတ်တာရဲ့အေးချမ်းမှုကိုလည်းပဲအပြည့်အဝသိလို့ရတယ်။နော်။အင်မတန်အေးချမ်းတာပဲ။ဘာအေးရတယ်မှမတူနိုင်ဘူး။နော်။ဟိုဝိပဿနာတရားထုလို့တတိသမတိကြောင့်ပိဋိပတ်တိဖြစ်လို့အေးရတာတစ်မျိုးပါနော်။ဒါပေမဲ့ကိုယ်ခန္ဓာကိုကိုရှိဥပ္ပတော့အဲ့လိုအနတ္တကိုမြင်ပြီးတော့လွတ်နေတဲ့အခါမှာအေးချမ်းတာကတမျိုးအများသတ္တဝါတွေကိုကြည့်ပြီးတော့တကယ်လေးနဲ့တဲ့စိတ်မှန်တဲ့မြင့်တာနဲ့ဖြစ်နေတဲ့စိတ်ဖြစ်နေတဲ့အခါမှာအဲ့ဒီစိတ်ကိုပြန်ကြည့်ရတဲ့လွတ်လပ်မှုနဲ့အေးချမ်းမှုကနောက်တစ်မျိုးဖြစ်တယ်နော်တစ်မျိုးစီပါပဲနော်တချို့ဆိုတော့ကြာတော့တရားထုတ်နေရင်တော့အေးချမ်းတယ်နော်လူတွေနဲ့ဆက်ဆံတဲ့အခါမှာအေးချမ်းမှုမရှိတော့ဘူးအဲ့ဒီအခါမှာသိထားဘူးလားငါသူ့ကိုဘယ်လိုသဘောထားနဲ့ဆက်ဆံနေတာလဲ။အဲ့ဒီသဘောထားလေးကိုအမြဲတမ်းကြည့်ကြည့်ကြည့်ကြည့်ပေးမယ်ဆိုရင်နော်။တဖြည်းဖြည်းတဖြည်းဖြည်းပို့ပြီးတော့သဘောထားပြည့်ဝလာမယ်။သဘောထားကြီးလာမယ်နော်။အတိဉဏ်ကြီးလာမယ်။အဲ့ဒီအဲ့ဒီလိုမြတ်တာနဲ့နေနိုင်လေလေဟိုဝိပဿနာတရားတော့ကလည်းပဲပို့ပြီးတော့အစဉ်ပြေလေလေပဲနော်။ဒီနှစ်ခုဟာတစ်ခုတစ်ခုအထောက်အကူပေးတယ်နော်။ကိုယ်ကတရားထုတ်လို့အေးချမ်းနေလေပူချစ်တက်လာလေလေပူပြော့စမ်းရှင်းတဲ့စင်ကြဲတဲ့လွတ်လပ်တဲ့မေတ္တာနဲ့ချစ်နိုင်လေလေကိုတရားဘက်ကလည်းပဲပူပြီးတော့အထောက်အကူရလေလေပဲတမာတိတိတ်ကောင်းတယ်တရားကိုစိတ်ဆိုးနေတရားထင်လို့မရဘူးနော်ဘုရုကမစိတ်မဆိုးဘူးအလုံးပါမေတ္တာစိတ်ထားနိုင်တယ်ဆိုရင်ရှမ်းမြောင်တန်တန်တရားထုတ်လို့ရတယ်နော်ပြီးတော့အဲ့ဒီမေတ္တာစိတ်နော်ကိုတန်တန်မှဖြစ်တဲ့မေတ္တာစိတ်ကကိုစိတ်နဲ့ကိုခန္ဓာကိုပြန်ပြီးတော့အားဖြည့်ပေးလိုက်တယ်နော် nurturing နော်အဲ့တော့မေတ္တာဆိုတာဟာကိုယ်စိတ်တဲ့အဟာရတစ်မျိုးပြန်ဖြစ်သွားတယ်နော်သူတစ်ပါးအတွက်လည်းအဟာရဖြစ်တယ်နော်သူတစ်ပါးကိုကိုယ်ကချစ်လို့ရှိရင်ဩဘယ်သူကတော့ငါ့ကိုချစ်ပါလားလို့သိရရင်ကိုပဲအင်မတန်ပျော်အင်မတန်အားရှိတယ်ငါ့ဘယ်သူမှမချစ်ပါလားဆိုရင်တိတ်အားငယ်တာလေနော် Others are allowed to grow on their own term နော်အဲ့တော့မိဘနဲ့သားသမီးသဘောထားဤစားအတူတူမဖြစ်နိုင်ဘူးကျားနဲ့တပည့်သဘောထားအယူဆအကြိုက်အတူတူမဖြစ်နိုင်ဘူးနော်အဲ့တော့သူ့ဇယိုက်သူ့ဝါသနာသူ့ဘီဇသူ့အထုံသူ့ပါရမီနဲ့သူလာကြတာနော်အဲ့တော့သူ့ own terms နဲ့သူကြီးပွားပါစေသူ့ဝါသနာပါတာသူသဘောကျတယ်သူလုပ်ပါစေနော်အဲ့တော့တချို့မိဘတွေကသားသမီးကိုချစ်တော့ချစ်ပါတယ်ဒါပေမဲ့ကိုယ်သားသမီးကဆရာဝန်လိုင်းကိုဝါသနာမပါဘဲနဲ့မိဘကအတင်းအကြက်ဒါမလုပ်မနေရဆိုတော့ဆိုင်းတယ်နော်တချက်သားသမီးကြမိဘကျင်တတ်ပါစီတော့ဆိုတော့နော်အင်မတန်ဩဇာအာဏာကြီးတဲ့တချက်လို့အမိတ်ကြီးနဲ့အာဏာပေးထားတဲ့မိဘကိုမလွန်ဆန်နိုင်တော့မိဘကျိတ်ကိုလိုက်လို့ပေးတယ်နော်ဒါပေမဲ့ကျောင်းပွားရတဲ့ခါမှာဝန်တာသလားဆိုတော့ဝန်မတာဘူးတဲ့သူတို့လူချင်းတို့လှုပ်ပေးလိုက်တာပဲတဲ့နော်ဒီလောက်ကိုလှုပ်ချင်လားဆိုမလှုပ်ချင်ဘူးတဲ့ဝါနာမပါဘူးအချိန်ကြီးအများကြီးနော်ဘဝကပေးလိုက်ရပြီဒီချိန်ကျမှသူ့မှာနောက်တစ်ခုလှုပ်ဖို့ဆိုတာလည်းပဲအချင်းတိတ်မပြေးနိုင်တော့ပါဘူးနော်ဒီလိုလူတွေအများကြီးရှိပါတယ်နော်ဒါဥပမာတစ်ခုပြောပြရတော့နော်အဲ့တော့ကိုယ်သားသမီးကိုတကယ်ချင်းဘယ်အချက်မှသူအားသာတယ်ဆိုတာကိုကြည့်ရမယ်နော်သ ီလောက်ခင်တဲ့ကိစ္စကဂုံတိတ်ခါမထိခဲ့ဘူးအကျင့်စားကြမထိခဲ့ဘူးဒီနှစ်ခုတော့တူတူပါပဲနော်ကျမ်းမာရေးမထိခဲ့ဘူးအသက်အန္တရာယ်မဖြစ်ဘူးဆိုရင်လောက်ပါစီခင်ပြုနေရမှာနော်မိဘအကျင့်နဲ့မတူတော်လည်းပဲကြည်ကြည်နဲ့နောက်ခင်ပြုနေရမှာနော်ဆိုတော့ grow on their own term အဲ့ဒါဖြစ်ရမှာနော်They always remember that it is an immense privilege for others to allow them to be part of their lives, a gift others bestow on them, not something they can rightfully claim for themselves.
အဲ့တော့ဥပမာနဲ့ပြောရင်တချို့ဒကာကြီးတွေနော်သူတို့ဖေကသူတို့စီမှာတားအဖြစ်နဲ့ပြန်ဝင်စားနေတယ်ရှိရန်ကုန်မှာရှိတယ်ခမုန်တိတာရှိတယ်နော်မန္တလေးမှာလည်းရှိတယ်ရန်ကုန်မှာရှိတာကတော့သူကခြေမစီမှာပြန်ပြတော့ကလေးပြန်ဖြစ်တယ်နော်သူသားရဲ့ဇနီးဒီမှာသူကကလေးပြန်ဖြစ်တယ်နော်မန္တလေးမှာတိတဲ့သူဦးကြတော့သူကသူ့သမီးအကြီးဆုံးစီမှာတားပြန်ဖြစ်တယ်နော်သမီးရင်းစီမှာတားပြန်ဖြစ်တယ်နော်သူကတော့တားရဲ့တားပြန်ဖြစ်ပြောနှစ်သူကတော့သမီးရဲ့တားပြန်ဖြစ်တယ်ဒကာကြီးတွေနော်အဲ့တော့ဒီရန်ကုန်မှာရှိတဲ့ကလေးကတော့အခုဆိုရင်တော့တော်တော်ကြီးတော့ပါပြီသူကဘယ်လိုပြောလဲဆိုတော့ကလေးလေးကစကားပြတ်တဲ့မျိုးပါနော်သူ့အဖေကသူမလုပ်ကျွေးနိုင်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့အရင်ဘဝကတော့ငါလုပ်ကျွေးခဲ့တယ်သူမှတ်မိနေတယ်ဒါသူ့အဖေဆိုတော့နော်တော်တော်အံ့ဩစရာတော်တော်စိတ်ဝင်စားစရာကောင်းတယ်နော်အဲ့တော့ဘာဖြစ်ဖြစ်နော်အခုဘဝမှာအဖေဖြစ်နေရတဲ့လူကနော်သူ့သားကိုသူပြန်ကြည့်ရင်ဒါဘာလို့လဲလို့မေးရင်အခုဘဝကငါသားနော်အရင်ဘဝတုန်းကတော့ငါအဖေဖြစ်ခဲ့နော်အဲ့တော့အရင်ဘဝတုန်းကအဖေရဲ့ကျေးဇူးကိုသူအမှတ်ရလို့ရှိသူဘာလုပ်သားကိုပြုစုရမယ်နော်အဲ့တော့ငါသားလားဖြစ်ရတာဟာတကယ်တော့ငါ့အတွက်အင်မတန်ကံထူးလို့ပါလားနော်မအဖေကျေးဇူးအရင်ဘဝတုန်းကလည်းပဲအထက်လျောက်တော့သူကျေးဇူးပြန်တိလို့ဆောင်ရွက်ပေးကြတာရှိရင်လည်းရှိမှာနော်ရှိလိုက်တော့နော်ဒါတော့အခုကိုယ်မှတားလာကြည့်ရတော့သူ့ကိုလူတော်လူကောင်းတယောက်ဖြစ်အောင်အရေးချင်းရှိတဲ့လူတယောက်ဖြစ်လာအောင်နော်သူ့ညာနဲ့သူစဉ်းစားတတ်တွေးခေါ်တတ်ဆုံးဖြတ်တတ်တဲ့လူတယောက်ဖြစ်အောင်လူရဲကြံရဲလူတယောက်ဖြစ်အောင်မိမိအကျိုးအများအကျိုးကိုဆောင်ရွက်နိုင်တဲ့လူတယောက်ဖြစ်လာအောင်နော်တရားတွေအားထုတ်ပြီးတော့ရင်ကျက်တဲ့သူအေးချမ်းတဲ့သူဒုက္ခတဲ့သူကြောက်ဖြစ်သွားအောင်ငါအထောက်ကူပေးရရင်ဘယ်တော့ကောင်းမလဲနော်ပေးခွင့်ရပြီအဲ့ဒါလို့ပေးခွင့်ရလာတာကအခွင့်ထူးကြီးတစ်ခုလို့ပြောရင်ရောပြောနိုင်တယ်နော်ငါအမတန်ကြီးမားတဲ့အခွင့်အရေးတစ်ခုရပြီဝန်တာစရာကောင်းလိုက်တာလို့ဒီလိုတွေးရမှာနော်အဲ့တော့လူတိုင်းလူလိုပါပဲတကယ်တော့မမှတ်မိကြလို့တပွားမဟုတ်တပွားမှာတော့မိဘတို့သားသမီးတို့ဆရာတပည့်တို့ဆိုတာတော်ကြကြမှာပါပဲနော်အဒီအနမတက်ကသံသာရဆိုတဲ့တုံးမတော်ဘူးတဲ့လူမရှိဘူးလို့ဘုရားဟောတာရှိတယ်နော်အဲ့ဒီသဘောလေးကိုပြန်ဆင်ခြင်နေတဲ့ခါမှာတွေ့ရသမျှလူတိုင်းကိုကျေးဇူးဆက်ခြင်းတဲ့သဘောဖြစ်လာနိုင်တယ်နော်သူ့ကိစ္စတစ်ခုခုကိုကိုတတ်နိုင်တုံးနော်ပစ္စည်းနဲ့ပဲဖြစ်ဖြစ်အကြံဉာဏ်နဲ့ပဲဖြစ်ဖြစ်နော်ကိုတတ်နိုင်တုံးတတ်နိုင်တဲ့လောက်ကလေးလှုပ်ပေးလိုက်ရတာမဟာအခွင့်ထူးကြီးတစ်ခုကိုရတယ်ပါလားလို့ခံစားတတ်လို့ရှိဘလောက်များကောင်းမလဲနော်ဘလောက်ကျင်တတ်เสียကောင်းမလဲနော်အဲ့တော့ဒါဟာဟိုရပိုင်ခွင့်တစ်ခုမဟုတ်ဘူးအခွင့်ထူးတစ်ခုရထားတာပါနော်အဲ့တော့အဲ့လိုဖြစ်အောင်သဘောထားကြောင်းနေသွားနိုင်တယ်နော်အဲ့လိုသဘောထားမင်းနဲ့လူတိုင်းကိုဆက်ဆံနိုင်ရင်ဘလို့များနိုင်မလဲလူမှုဆက်ဆံရေးကဘလောက်ကျင်တတ်เสียကောင်းလိုက်မလဲနော်အခုလူတွေမှာစိတ်ချမ်းသာမှုကောင်းကောင်းမရကြဘူးဆိုတာလူမှုဆက်ဆံရေးမှာသဘောထားမပြည့်ဝကြလို့ပါနော်။သာဝန်ရေးကြောင့်သင်္မာနာကတော့ရှိပါတယ်နော်။ဒါပေမဲ့အဲ့ဒါကတော့နည်းနည်းပါပဲ။နော်ဒီပုံပုံခဏခဏပြောတယ်လို့ပေးခြင်းလောက်အောင်သိနေရတာဟာသာဝန်ရေးကြောင့်ဖြစ်တာအင်မတန်နည်းပါတယ်။ပေးခြင်းလောက်အောင်သိရှင်းရတာဟာဆက်ဆံရေးမှာသဘောထားမမှန်လို့ပါ။နော်ဆက်ဆံရေးမပြည့်လည်လို့ပါ။ကြက်ကိုကြောက်အထင်လွဲကြလို့သဘောထားမှန်ဖို့အင်တန်ရေးကြည့်ပါလေဒီလိုသဘောထားကြီးကြီးနဲ့နေသွားမှသာတရားထုတ်တဲ့နေမှာလည်းပဲလောလောကူကူနဲ့
တူးပြက်သွားနိုင်တယ်နော်တရားဘက်ကတူးပြက်ခြင်းသဘောထားကြီးမှဖြစ်မှာနော်သဘောထားကြီးရဆိုတာမေတ္တာကြီးမှသဘောထားကြီးနိုင်တယ်နော်ကရုဏာလည်းကြီးမှသီးခံနိုင်မှခွင့်လွတ်နိုင်မှဒါဒီအားလုံးဟာမေတ္တာထဲမှာခြုံပြီးတော့ပါနေနော်
The more they give of themselves, the more there is to give.
Again, mitta ji de lu a pe ni ya le le po pi lo pe nai le le ye lo ma kum twa wu.
The more revered they are, the more humble they become.
Tu lo ko lu de ga po pi lo sit khin le le ho le sa le le tu lo a po pi lo ma man na ne twa le le. So,သတိမထားလို့ရှိရင်သဘောထားသိလို့ရှိရင်သူတပားရဲ့ဘဝကိုချုပ်ကင်ထားရတာကိုသဘောကျတယ်နော
် powerful ဖြစ်တဲ့စီလင်းမျိုးရတာကိုနော်အဲ့တော့သူတပားပေါ်မှာ power play လုပ်ရတာကိုသဘောကျတတ်တယ်နော်အဲ့တော့ power play ဆိုတာကတကယ်တော့ powerful နဲ့တခြားစီနော် power play ရဲ့အဓိပ္ပာယ်ဟာ powerless လို့အဓိပ္ပာယ်ပေါ့သူတပားကိုနိုင်ကျင်တာဟာအားနည်းတဲ့လူရဲ့စိတ်တက်အင်အားနည်းတဲ့လူရဲ့သဘောထားပါနော်စိတ်တိုင်းအားကြီးတဲ့လူဟာသဘောထားကြီးတဲ့လူဟာဘယ်သူ့ကိုမှမနိုင်ခြင်းဘူးဘယ်သူ့အထက်ကမှမနေခြင်းဘူးသူများတွေကခင်လုံးလို့ပါယူတည်လုံးလုံးပါလေးစားလုံးလို့ပါဆိုတော့နော်မြင့်တဲ့နေရာခေါင်းပေါ်တင်ထားတော့မှသူတို့မနေခြင်းပါဘူးနော်ဒါပေမဲ့သဘောထားကြီးတဲ့လူဟာသူများကိုဂုတ်ခွပြီးစီးထားခြင်းလေနော ် The life the less they want နော
်တော့ကိုယ်ကမေတ္တာကုဏကြီးတယ်ဉာဏ်ပညာကြီးတယ်သဘောထားကြီးတယ်နော်လွတ်လွတ်လပ်လပ်ပဲအများကျိုးဆောင်ရွက်ခြင်းတယ်ဆရာလုပ်ခြင်းလို့တော့မဟုတ်ဘူးနော်အနာရှင်လုပ်ခြင်းလို့မဟုတ်ဘူးနော်တကယ်ကိုအကျိုးဆောင်ရွက်ခြင်းလို့ဆောင်ရွက်ပေးတဲ့ခါမှာသူတပားကလိုလိုချင်ချင်နဲ့ပဲတိုင်းတင်တယ်နော်ဘာလို့တင့်တယ်လဲဘာလို့ရင်ကောင်းမလဲဆိုတာတိုင်းတင်တယ်နော်ဒီနေ့အချင်းသူတို့ဘဝထဲမှာအင်မတန်အရာရောက်တဲ့နေရာကိုကိုယ်ပေးလိုက်ငါပေးပြီနော်ဒါပါဝါပေးတဲ့အတိတ်ပဲဖြစ်တယ်နော်ဒါပေမဲ့တကယ်မေတ္တာကြီးတဲ့သူကအဲ့ဒီပါဝါကိုမလိုချင်ဘူးတဲ့နော် The less they want နော် The less they think about themselves the more others love them နော်သူတို့ကိုသူတို့ငါအများကြီးဆောင်ရနေတဲ့သူကြီးနော်ငါဟာမေတ္တာရှင်ကြီးလို့ဘယ်လို့သူတို့မတွေးဘူးနော်ဆောင်ရတာကိုဆောင်ရပေးလိုက်တယ်ညာလက်ကလောက်တော့ဘယ်လက်ကိုအတိမပေးဘူးတဲ့ငါတော့ဘ누구အကြီးဘိုးစီးပွားတွေကိုဘလောက်ဆောင်ရခဲ့ပြီဆိုတာကိုဒီမှာလိုက်ပြီးတော့ကြောမနေဘူးကြွားမနေဘူးနော်ဒီစိတ်မလိုချင်ဘူးသူတို့နော်ဒီမှာမှဒီစိတ်မထိုးသူမတိသူမတိပဲနေသွားခြင်းလုပ်ခြင်းနော်အဲ့လိုအဲ့ဒီလိုသူတို့ကဂုံကိုမဖော်လေလေအများကသူတို့ကိုပူချစ်လေလေပါပဲနော်အဲ့တော့ချစ်တာကိုလိုချင်လို့ရင်မရဘူးသူများကျို့ဆောင်ရပြီးတော့ဂုံဖော်လုံးလို့ရှိရင်သူများကျေစုမတင်တော့ဘူးမလို့ချင်းရင်အလိုလျောက်ရလာအဲ့တော့အဲ့ဒါကြီးရအောင်ငါမလို့ချင်းအောင်လောက်အောင်မယ်လို့ပြင်ဘယ်နဲ့ဖြစ်သွားမလဲလူချင်းတဲ့အတိတ်ပဲဖြစ်သွားပြန်တော့နော်အဲ့တော့ဘာမှမမြော်လင့်တာအကောင်းဆုံးပဲနော်ပြောကျင်တာလေးတွေနည်းနည်းနည်းကြံနေသေးတယ်ကြုံတော့ကိုအောင်ပြောကျင်တာနော်ပြောတတ်လို့ပြောရ
They actively look out for the welfare of others, nurturing them, encouraging them, and empowering people to grow and discover their own strength.
Through a, kinya wo belo ni ne ajyo pyu ya ba mle so da wo san sa le shi de. Da ga ro a lo won chong mi pyo de saka wo no. Nipa sain le be ta tmi wo chi pyu do belo kissa myo lou ya yin. Belo wadana myo di ta tmi ma shi de.အဲ့ဒီကိစ္စမျိုးကိုလောက်ရလို့ရှိရင်သူကြီးွားမလဲဆိုတာကိုအမြဲတမ်းကြည့်နေတတ်တယ်။ကိုခိုင်းနေတာကိုဇွတ်တင်ကြမခိုင်းဘူးနော်။
Encouraging them လို့အားပေးလို့ရှိတယ်နော်။အားပေးဖို့အင်တန်လိုပါတယ်အထူးသဖြင့်လူငယ်လူရွယ်တွေကိုတိတ်အားပေးဖို့လိုပါတယ်နော်။လူကြီးလောကတွေကိုဝင်တူရမှာတကယ်တော့နည်းနည်းတော့ကြောက်တယ်နော်။မရဲပါဘူး။ဒီကြားထဲကလူကြီးတွေကခဏခဏအော်နေငေါ့နေဝင်တူရဲတော့နော်။အဲ့တော့လူလောကတွေမှာ
လူကြီးတယောက်ဖြစ်လာအောင်လူရဝင်လာအောင်သူ့အကျိုးအများကျိုးကိုဆောင်ရွက်နိုင်တဲ့ရည်ချင်းရှိတဲ့လူတယောက်ဖြစ်လာအောင်ဟာအများကြီးအားပေးဖို့လိုပါတယ်နော်အထင်သေးပြီးတော့သူတို့မင်းတို့အလကားကောင်းပဲမင်းတို့အတော့မကြဘူးမင်းတို့ဘာနာရည်လို့လဲတတ်ပြီးချင်းအဲ့လိုပြောပါများလာရင်ဒါ encouraging ရဲ့ပြောင်းပြန်နော်စိတ်ဓာတ်ချအောင်ပြောလို့ဖြစ်တယ်နော်အဲ့လိုဆိုရင်ချရမရောက်တော့ဘူးနော်ဒါကြောင့်ဘလောက်ပဲသူ့မှာအားနည်းချက်ချွင်းချက်ကြီးရှိရှိအားကောင်းတာလေးတွေကိုကြားရှာရှာရှာပြီးတော့အားပေးနေရတယ်။ Psychology မှာ selective reinforcement တဲ့ theory တစ်ခုရှိတယ်။ကောင်းတာကိုခဏခဏအားပေးလို့ရှိရင်အတိမတ်ပြည့်လို့ရှိရင်ပိုကောင်းလာတယ်ပိုလုပ်ချင်လာတယ်။မကောင်းတာကိုခဏခဏထောက်ပြီးတော့အပြစ်တင်လို့ရှိရင်ကြာရင်ဘာမှမလုပ်ချင်တော့ဘူး။နော်။အဲ့တော့သူဇိုးလို့နာမည်ပေးလိုက်လို့ရှိရင်သူ့ကိုယ်သူလူဇိုးလို့ပဲလက်ခံလိုက်မိရင်သူကောင်းမှုတောင်မှမကျူးစားတော့ဘူး။နော်။အဲ့တော့ကောင်းတာကိုများများအတိမတ်ပြည့်ပြပါအားပေးပါand empowering people empowering ဆိုတာသူ့ကိုလုပ်ပိုင်ခွင့်နေပေးတယ်နော်အဲ့တော့တာသမီးလေးနည်းနည်းလေးကြည့်လာရတဲ့လုပ်ပိုင်ခွင့်ကိုပေးပါနော်ဒါမှချိရရောက်တယ်နော်ဒီချုပ်ကိစ္စတွေမှာဒါဒါလေးတွားလုပ်ကြည့်တယ်မှာလုပ်ပိုင်ခွင့်ပေးလိုက်လုံးလုံးလာလုပ်ကြည့်နော်ဒီပုံပုံလိုက်တယ်လို့ပဲစမ်းစမ်းပြီးတော့နော်လုတ်ခိုင်းတာဒီရတိရနဲ့သူတို့လုပ်ရင်လုပ်ရင်လည်းလုတ်ပြလာတော့သူတို့ယုံကြည်မှုပိုးပြီးတိုးလာအဲ့တော့သူတို့ကိုလောက်ပိုင်ခွင့်ပါဝါပေးပါတကယ်ဆိုလဲဒီလိုပဲနော်ဆရာကြီးအကလုံးတိတ်ကြုံလောက်တော့မင်းတို့ဘာတတ်လို့တုံးလို့အပြစ်တင်နေရင်ဒီဘက်ကိုချစ်ရမရောက်ဘူးနော်ဒီကိစ္စတော့မင်တာဝန်ကြီးပြတော့မင်းစိတ်ကူးရတယ်လို့အကောင်းဆုံးပြောင်းလုပ်ကြည့်ကွာမတော်လို့လဲပြောင်းရင်တော့လည်းမတတ်နိုင်ဘူးနော်ခွင့်ပြုရမယ်နော် and discover their own strength နော်ကိုယ်မှာဘယ်အချက်တွေအားပါရဆိုတာကိုယ့်အကူတော့မသိဘူးနော်ပြီးဝရမလဲဘူးလုံရင်လုံရင်နဲ့မှပဲတဖြည်းဖြည်းသိလာနော်အဲ့တော့သူတို့ရဲ့အရေးချင်းသူတို့ရဲ့အားကောင်းတဲ့ချက်ကိုသူတို့ဟာသူတို့ကြာတွေ့အောင်ခွင့်ပြုထားရမယ်နော်အဲ့တော့ good parents want what is best for their children ကောင်းတဲ့မိဘတွေဟာသားသမီးတဲ့ဘယ်ဟာအကောင်းဆုံးလဲဆိုတာကိုပဲအများအားစဉ်းစားတယ်နော်အဲ့ဒါကိုပဲလုပ်ဖို့ရအားပေးတယ်တက်တွင်းနဲ့ချင်းပြူနော် to love is a productive activity နော်ဖြစ်တယ်ဆိုတာကအကျိုးတရားဖြစ်ထွန်းလာအောင်ဆောင်ရွက်ပေးတဲ့စိတ်စိတ်နော်ဒါကြောင့်မေတ္တာမနောကံတစ်ခုနဲ့မရဘူးနော်မေတ္တာမနောကံရှိတယ်လို့မေတ္တာဝစီကံလည်းရှိရအောင်မေတ္တာကာယကံလည်းပါရဦးမယ်နော်စိတ်တရားတော့ဖြစ်ပါတယ်ဒါပေမဲ့ဗဇ္ဇကလည်းမပြောဘူးနော်အဲ့လိုပဲနေကြတာလည်းတော်များရှိပါတယ်နော်အထူးသဖြင့်အိမ်တိုင်းပြုလာကြပြီနော်နှစ်ပေါင်း20 30ကြာတဲ့ခါမှာဖြစ်တယ်ဆိုပြီးတော့ဘယ်တော့မှမပြောတော့ပြောဖို့မလိုတော့ဘူးလို့ထင်သွားတယ်နော်စိတ်တရားဖြစ်တာပဲတော်ပြီပေါ့ဒီလိုထင်နေတယ်နော်မဟုတ်ပါဘူးဒီအကြောင်းကိုစမ်းပြီးလို့ဘုံဘုံအိမ်တခါတော့မပြောဘူးတယ်နော်ပြောဘူးတော့ဒကမကြီးတယောက်ကအဲ့ဒါကိုကြားထားတယ်ကြားထားရဆိုတာကဟိုအမှတ်တမဲ့ကြားတာမဟုတ်ဘူးသူစိတ်ထဲကိုတခါတည်းကနည်းနည်းရှင်းရှင်းကြီးရောက်သွားတာဘူးနော်ရောက်သွားတော့ဟိုတလောကအဲ့ဒီကကြီးနဲ့ကမာကြီးကိုတွေ့တော့အဲ့ဒီကမာကြီးကစမ်းပြီးလို့စကားပြောရင်သူကပြောရဲဆိုတော့ဘုံဘုံပြောလို့ပါပဲတဲ့ကကြီးတွေဟာသူတို့ဖြစ်တယ်လို့ပြောဖို့မလိုတော့ဘူးလို့ထင်နေကြပါပြီနော်မပြောတော့ဘူးတဲ့သူတို့အလုံးနဲ့ပဲသူတို့အချိန်ကုန်တယ်တဲ့ဒီနေ့ကမနေ့6နာရီအထက်ပြောည6နာရီ9နာရီ7နာရီလောက်မှအင်းပြန်လာတယ်တဲ့အရောက်လာရင်လည်းအလုပ်ကိစ္စလေးစဉ်းစားနေတာပါတဲ့နော်ဖြစ်တဲ့အမူအရာလည်းမပြတော့ဘူးဖြစ်တယ်ဆိုတဲ့အခြေအနေလည်းမပြောတော့ဘူးဒကမကြီးဒီမှာလည်းတာဝန်တွေတော့အများကြီးရှိပါတယ်အိမ်မှာထိုင်စားနေတဲ့လူတော့မဟုတ်ပါဘူးနော်အဲ့တော့သူလည်းဒကမကြီးကဘာလို့ဆိုရလဲသူအဲ့ဒါကိုမျှော်လင့်ပါတယ်နော်လိုချင်ပါသေးတယ်အရေးကြီးပါတယ်နော်ဘလောက်အသက်ရှိရှိနေရနေရအသက်80 90ပဲနေရနေရဒီဖြစ်တယ်ဆိုတာကိုပြောမှုလိုပါတယ်နော်ဒါပေမဲ့ပါဇက်ဖျားပြောရင်တော့မရဘူးစိတ်ထဲကလှိုက်လိုက်သင်လဲပြောမှလိုတယ်နော်ဒီအတန်ကြားရတော့နဝင်းချိုးတာမရှိဘူးနော်အင်မတန်နဝင်းချိုးတယ်အကြောင်းသားသမီးလေးတွေလူပဲငငယ်တုန်းကဆိုရင်တော့ပုတ်ပိတ်ပတ်ပတ်နန်းလိုက်ရှုပ်လိုက်ဖြစ်တယ်ဖြစ်တယ်ခဏခဏပြောကလေးငါးနှစ်လောက်ရောက်လာရင်ပြောပြနေပါတယ်ဒါပေမဲ့ပါဇက်ကမထွက်ကြဘူးဖြစ်နေတယ်နော်အဲ့တော့ဒီဘုံမောတော့လောကီကိုလည်းပဲအများကြီးချုံပြီးတော့စဉ်းစားပါဘူးနော်ဒကာသမားတွေအားလုံးရဲ့ဘဝမှာအင်မတန်တာယာစုပြီးဤကန်းစေခြင်းအဖက်ဘက်ကပြည့်စုံစေခြင်းတော့ပါတစ်ဖက်ကကြီးမဟုတ်ပါဘူးနော် တော့ပညာရှိဒီတယောက်ကပြောတယ်။သူကသူ့တပည့်လေးကိုပြန်ယူထားတာနော်။အင်တာလေးနဲ့တက်စာပြေကျန်းကနေအများကြီးရေးခဲ့တယ်။သူ့တပည့်လေးကိုသူယူတော့အဲ့ဒီတပည့်လေးကဘလောက်တောင်ငယ်လဲဆိုတော့လက်ထပ်ဖို့စာချုပ်ထုတ်တဲ့ချိန်မှာသူကရိုလာစကေတာလေးနဲ့ကဆွဲထားပြီးတယ်ပါလာတယ်။လက်ထပ်ဖို့လာတာကိုရိုလာစကေတာလေးနဲ့လာတယ်။ကလေးလိုစိတ်လေးနဲ့နော်။အဲ့တပည့်လေးကိုသူအမှန်ချစ်တယ်။အဲ့တော့သူ့ဇနီးဖြစ်လာတော့သူအမျိုးမျိုးတင်ပြတယ်။နောက်ဆုံးဒီသူ့ဇနီးကဘလောက်တောင်ညံကြည့်ရတဲ့ဆိုသူနဲ့ဒန်းသူရည်သူကြမ်းကံပြည့်စုံနေတဲ့သူဖြစ်လာတယ်။ကြမ်းပြည့်ရဲ့ခါမှာသူတို့နှစ်ယောက်ဆုံးနာမည်ချက်ရတော့ပထမတော့သူစာရေးရမယ်ဆိုရင်လက်စာအုပ်ရှာပေးပါအောင်ဆိုသူမိမရှာပေးတယ်။နော်ငါဘယ်ဟာဘယ်ဟာရေးကြည့်လို့အချက်လက်တွေရှာထားသမှဆိုရှာပေးတယ်နော်။နောက်ပိုင်းအဲ့လိုရှာရင်းရှာရင်းကနေသူကိုယ်တိုင်ဝင်ရေးလာခွင့်ပြုတယ်နော်။ empowering ဆိုတာအတန်ရေးကြည့်တယ်။နောက်ဆုံးကျတော့သူမိမကိုယ်တိုင်ကြမ်းပြုနိုင်တဲ့အခြေချင်းရှိတဲ့ပညာရှင်ဖြစ်လာတယ်နော်။အဲ့လိုဖြစ်လာပြီးတော့သူနှစ်ယောက်ဆုံးကအသက်80ကျော်90လောက်နေပါနေရတယ်နော်။နေရတော့အဲ့ဒီကိုကြီးနော်သမောက္ခကြီးဆရာကြီးကဘယ်လိုပြောလဲဆိုတော့ငယ်ငယ်လေးတုန်းကနော်ဟိုနုပြေစဉ်အသက်20ပေါင်းဝန်းကျင်တုန်းကဖြစ်တဲ့မြတ်တာတဲ့အခုအသက်80ကျော်အဖိုးကြီးဘွားကြီးစိတ်ကမှဖြစ်တဲ့မြတ်တာကပိုးပြီးတော့နှက်ဆိုင်ပါတယ်လင်းနေပါတယ်အဲ့ဒီ80ကျော်ထိသူတို့တယောက်ကိုတယောက်သိဖြစ်တယ်သိယူရတယ်ဖြစ်တဲ့ဆိုတဲ့အကြောင်းကိုလည်းပဲအများဆုံးပြောတယ်ဘယ်တော့မှလည်းမယူဘူးတဲ့နော်အဲ့တော့ဖြစ်ပုံရင်းတူတလားဆိုတော့မတူဘူးနော်ငယ်တုန်းကတော့တဏှာပင်မနဲ့ဖြစ်တယ်နော်အခုတော့တကယ်ကိုတန်ရှင်နဲ့စင်ကြယ်တဲ့မေတ္တာနဲ့ဖြစ်တာတကယ်လွတ်လပ်တဲ့စိတ်နဲ့ဖြစ်တာဟုတ်ဓာန်ကြီးသူသဘောထားနဲ့ဖြစ်တာအနိုင်ယူဖို့ဖြစ်တာမဟုတ်တော့ဟုတ်အဲ့တော့အားလုံးတကာဓမ္မတွေအဲ့ဒီလိုပဲဟုတ်တန်နိုင်တဲ့လောက်ဈေးနဲ့တဲ့စင်မှန်တဲ့ကြီးမားတဲ့မေတ္တာနဲ့ဖြစ်တတ်စေချင်ပါတယ်နော်အကုန်လုံးတကဘာလုံးမှာရှိတဲ့တရားတွေအားလုံးကိုမဖြစ်နိုင်တော့မှကိုယ်အိမ်မှာရှိတဲ့လူတွေကိုတော့ဖြစ်စေခြင်းပါလေနော်အေးတော့ဒီထက်နည်းနည်းပုံနေနေစိန်တော့လုတ်ဖို့ကြိုင်တဲ့ဒီတကယ်စင့်မှန်တဲ့မြစ်တာနဲ့ဖြစ်တတ်စေခြင်းနဲ့ဆက်ဆံစေခြင်းပါလေနော်ပို့ပြီးတော့မြစ်တာကုနာကြီးမားတယ်ဆိုတော့ကိုယ်နိုင်ငံမှာရှိတဲ့လူသားတွေအားလုံးဘာမှရှိတဲ့လူသားတွေအားလုံးလူသားတွေမကဘူးပြိဿတွေပါအားလုံးဖြစ်နိုင်မယ်ဆိုရင်အကောင်းဆုံးဖြစ်မှာပါအဲ့ဒါတော့ဘုံဘုံလည်းမတတ်နိုင်သေးပါဘူးနော်စူးစားတော့ပါအဲ့တော့ဒကာဓမ္မကြီးလည်းပဲသူသားကြပါနော်ပြောစရာတော့မကုန်သေးဘူးဒါပေမဲ့ဒီလောက်တော့တော်မှပဲဖြစ်တော့